Welcome to the Voice of America in Burmese.
Minglam ne khin ma shin. Washington myo ro VOA American tan ga ni 2020 November la 15 ye. Tanin ngwe ni ma ne khin season ni go Myanmar san lo jin ma ne 6 na yi ga ni 9 na yi thi. Line lo meter 2440 ne 51. Line lo meter 190 ro ga ni thon nan pe ni ba bi. Chuma khin myo tat ba. Di ma ne khin tanin de go mat tin yi thai ne tu pyo pya pe ba me.November 3日တမရရွေးကောက်ပွဲမှာမဲမတမမှုတွေရှိတယ်ဆိုပြီးအထောက်ထားမပါတဲ့တမရဒေါ်နယ်ထရန့်ရဲ့ပြောကြားချက်တွေကိုထောက်ခံတဲ့ဆန္ဒပြပွဲအတော်များများကိုစနေနေ့မှာ Washington DC မှာကျင်းပနေပါတယ် Million Mega March Women for Trump နဲ့မဲခိုရာရက်ဖို့ Stop the Steal တောင်းဆိုပွဲအပါအဝင်တမရရွေးကောက်ပွဲမှာမဲမတမမှုတွေရှိတယ်ဆိုတော့အထောက်ထားမဲ့ပြောကြားချက်တွေကိုထောက်ခံတဲ့စုဝေးဆန္ဒပြမှုအတော်များများကျင်းပဖို့အတွက်စီစဉ်ထားတာဖြစ်ပါတယ်။အကြိမ်နဲ့ရှင်ပြန်ရတဲ့ဘဲပြောင်းပြီးမဲထည့်လေးရှိတဲ့ပြည်내အတော်များများမှာမဲမတမမှုတွေရှိတယ်လို့ပြောပြီးဒီရွေးကောက်ပွဲမှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကသူ့ထက်မဲအသာစီးရနေတာကိုသမ္မတထရမ့်ကလက်မခံပါဘူး။ပြည်내ရွေးကောက်ပွဲဆိုင်ရာအရာရှိတွေကတော့သူတို့ပြည်내တွေမှာဒီရွေးကောက်ပွဲရလဒ်ကိုထိခိုက်စေလောက်တဲ့ဆိုရတဲ့မဲမတမာမှုမျိုးမရှိဘူးလို့ပြောဆိုကြပါတယ်။သမရကိုထောက်ခံတဲ့လူမှုစုဝေးဆန္ဒပြပွဲတွေစတင်ဖို့အတွက်တတ်မှတ်ချိန်မတိုင်ခင်2နာရီလောက်အလိုမှာသမရထရမ့်ကသမရအင်ဂျူရှိရာ Pennsylvania Avenue လမ်းမပေါ်ကိုသူ့မော်တော်ယာဉ်တန်းနဲ့ထွက်လာပြီးသူ့ကိုထောက်ခံတဲ့ရာနဲ့ခြေတဲ့ဆန္ဒပြသူတွေကိုပြုံးပြီးလက်ဝှေ့ရန်နှုတ်ဆက်ခဲ့တာပါ။ဒီဆန္ဒပြပွဲတွေကို Conservative အယူရှိတဲ့သတင်းမီဒီယာတွေလူမျိုးကြီးစုရဲ့အမျိုးသားရေးဝါဒီတွေကဥဆောင်ကျင်းပတာဖြစ်ပြီးသူတို့ကိုဖက်ဆစ်ဆန့်ကျင်တဲ့အဖွဲ့တွေခွဲခြားဆက်ဆံမှုမရှိဖို့လှုပ်ဆောင်နေတဲ့တက်ကြွလှုပ်ရှားသူတွေကဒံပြန်ဆန္ဒပြဖို့အတွက်စီစဉ်နေကြပါတယ်ဆန္ဒပြဖို့စီစဉ်ထားတဲ့နေရာတစ်ဝိုက်ကလမ်းတွေအလုံးကိုရဲတွေကပိတ်ထားပြီးလုံခြုံရေးတွေလည်းတင်းတင်းကြပ်ကြပ်ချထားပါတယ်သမ္မတဒေါ်နယ်ထရမ့်ရဲ့တက်တန်းကာလနောက်ဆုံးသတင်းပတ်တွေအတွင်းကာဝေးဆံရမူဝါဒအကြီးကျယ်အပြောင်းလဲလုပ်မှာဆွေးနွေးကြခြင်းမှာပဲအမေရိကန်ဥဆောင်တဲ့စစ်ပွဲနဲ့ပတ်သက်ပြီးကာကွယ်ရေးဌာနယာယီဝန်ကြီးခရစ်စတိုဖာမီလာရဲ့ဌာနဆိုင်ရာပထမဆုံးထုတ်ပြန်တဲ့စာထဲမှာရှေ့နောက်မညီတဲ့သဘောတွေတွေ့နေရပါတယ်။တောက်ကြန်နဲ့ထုတ်ပြန်တဲ့စာထဲမှာဒီစစ်ပွဲဟာမပြီးဆုံးသေးကြောင်းဖော်ပြထားတယ်လို့အယ်ကိုင်ဒါနဲ့အပေါင်းပါတွေကိုချိန်မုံးတာဟာပြီးဆုံးလို့နေဖြစ်နေပေမဲ့အရင်မဟာဗျူဟာတွေတဲကမှောင်ရင်မှုမျိုးကိုရှောင်ပြီးပြီးဆုံးတဲ့အထိတက်ရမှာဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့လည်းနောက်တစ်ပိုင်းမှာတော့မစ္စတာမီလာကဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးကိုယ်စွမ်းရှိသလောက်လှုပ်ဆောင်ခဲ့ပြီးစိန်ခေါ်မှုတွေကိုချေမှုန်းနိုင်နေဖြစ်ကြောင်းအခုချိန်ကတပ်သားတွေအင်ပြန်လာရမယ့်အချိန်ဖြစ်ကြောင်းရေးသားထားတာပါကာကွယ်ရေးဌာနမှာ Mark Espania အတွက်မေလကိုအခုလိုအချိန်မျိုးမှာအစားထိုးခန့်ခဲ့တာနဲ့ပတ်သက်ပြီးလက်ရှိနဲ့လက်ဟောင်းစစ်ဖက်ဆိုင်ရာအကြီးအကဲအရာရှိတွေနဲ့ကျွမ်းကျင်သူတွေကစိုးရိမ်ကြောင်းပြောကြားခဲ့ကြပြီးဒါအမေရိကန်ရဲ့စီးရင်မူဝါဒပြောင်းလဲမှုတွေအမြန်လှုပ်လာနိုင်တယ်လို့မတိငိမ့်တဲ့အနေအထားမျိုးတွေပေါ်လာနိုင်တယ်လို့သတိပေးကြပါတယ်။အယ်ကိုင်ဒါနဲ့တခြားအကြမ်းဖက်အဖွဲ့တွေခြေကုပ်ယူလို့မရအောင်မဟာမိတ်တွေနဲ့လက်တွဲပြီးအနည်း20နီးပါးတိုက်နေတဲ့အာဖဂန်စစ်ပွဲအတွက်တာဝန်ချထားတဲ့ American တပ်သား 4,500 လောက်ကိုသမ္မတထရမ့်ကပြန်ပြီးခေါ်ယူခြင်းနေတာအတွက်လည်းစိုးရိမ်နေကြတာဖြစ်ပါတယ်။ EU ဥရောပသမဂ္ဂနိုင်ငံတွေကြားစီးလုံးညီညွတ်မှုစွမ်းအားကိုအကြမ်းဖက်ဝါဒဆွဲကဖြိုခွင်းလို့မရနိုင်ဘူးလို့ဂျာမနီပြည်ထောင်စုဝန်ကြီးhost sicho faga တောက်ကြံနဲ့ဘာလင်မှာပြုလုပ်တဲ့ EU ပြည်ထောင်ဝင်ကြီးတွေရဲ့ online အစည်းအဝေးမှာပြောကြားလိုက်ပါတယ
်။ Wenn wir zusammenhalten
တကယ်လို့အကြမ်းဖက်ဝါဒဆွဲတဲ့ပတ်သက်ပြီး EU ဖွဲ့ဝင်နိုင်ငံတွေကြားစီးလုံးညီညွတ်မှုရှိမယ်ဆိုရင်ဒီအင်အားကကြီးမားတဲ့အတွက်ရေရှည်မှာဥရောပအတွက်ဒီဝါဒဆွဲကထိုးဖောက်လို့ရမှာမဟုတ်ကြောင်းဂျာမန်ဘာသာနဲ့ပြောသွားတာပါ။အစ္စလာမ်စစ်သွေးကြွလို့တမ်းမြတ်ရှိသူတွေရဲ့တိုက်ခတ်မှုကြောင့်ပြင်သစ်နိုင်ငံပါရီနဲ့ Nice ဩစတြီးယားကဗီယန်နာမြို့တွေမှာတစ်လအတွင်းလူ၈ဦးသေဆုံးခဲ့ရတာဖြစ်ပါတယ်။ EU အနေနဲ့ဘာသာရေးတိုက်ခိုက်တာမဟုတ်ဘဲအကြမ်းဖက်တဲ့ဗဲအစွန်းရောက်လှုပ်ဆောင်မှုမျိုးပုံမဆိုဆန့်ကျင်တိုက်ဖြတ်မှာဖြစ်ကြောင်းလဲပြည်ထောင်စုဝန်ကြီး Host ကပြောပါတယ်။ဒီလိုတိုက်ဖြတ်ရမှာ EU နဲ့နိမိတ်ထဲဘယ်သူဝင်လာပြီးဘယ်သူထွက်သွားတယ်ဆိုတာကို EU ကသိဖို့လိုတဲ့အပြင်ဒီနယ်စပ်ဒေသတွေမှာလုံခြုံရေးအထူးခိုင်မာအောင်လုပ်ဖို့အဖွဲ့ဝင်နိုင်ငံအားလုံးကသဘောတူကြကြတယ်လို့လည်းပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါနဲ့ပတ်သက်ပြီးစောင့်ကြည့်မှတ်တမ်းတင်နေတဲ့ John Hopkins တက္ကသိုလ်စစ်တမ်းအရအမေရိကန်နိုင်ငံမှာတောက်ချာနေကတည်အတွင်းကူးစက်မှု 38,000 ခွဲကျော်နဲ့နောက်ထပ်ဆန်းကျင်သစ်တင်ခဲ့ပါတယ်။ရှစ်သပတေးနေ့က 30,000 ခွဲကျော်ရှိခဲ့တာကြောင့်တောက်ချာနေမှာရာဂိုင်းနှုန်း 20 တိုးလာတာဖြစ်ကြောင်းနဲ့အခုဆိုကူးစက်ခံသူ 10,800 ကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်ပါတယ်။ တည်ဆောင်းရသူကလည်းနှစ်သိန်းခွဲနီးပါးရှိပါတယ်။အမေရိကန်နိုင်ငံမှာအနောက်ပိုင်းကကယ်လီဖိုးနီးယားနဲ့တောင်ပိုင်းကတက်ဆက်စ်ပြည်နယ်တွေမှာဒီရောဂါအကူးဆက်ခံသူတသန်းကျော်နေပြီးအိုဟိုင်ယို၊အိုင်အိုဝါ၊နေဘရက်စကာနဲ့အင်ဒီယားနာပြည်နယ်အပေါင်းဝင်အနောက်လယ်ပိုင်းဒေသတွေမှာတော့ကူးဆက်မှုတွေတိတိတသားတိုးလာနေတာပါ။ဒီရောဂါဒဏ်ခံနေရတာအတွက်ကယ်ဆယ်ကူညီရန်ပုံငွေချထားပေးရတဲ့ဥပဒေပြုနိုင်အောင်လှုပ်ဆောင်ကြဖို့သမ္မတဒေါ်နယ်ထရမ့်ကစနေနေ့မှာ Twitter ကနေလွှတ်တော်မှတ်တွေကိုတိုက်တွန်းလိုက်ပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.3 ညဘိုင်းဒိုမီတာ40 kHz 9.3 ညဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းနမီတာ190 kHz 1905တို့ကလည်းထုတ်လည်ပေးနေပါရဲ့ရှင
် VOE မြန်မာဝိုင်းစီစဉ်ရဲ့တင်းင်းခရီးနေမနေ့ခင်မြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတင်ပြပေးပါမယ်ကျွန်မသင်္ကီထိုက်ပါမြန်မာနိုင်ငံမှာစနေနေ့က COVID-19 အတည်ပြုလူနာ1289ဦးထပ်တိုးတာကြောင့် COVID-19 အတည်ပြုလူနာ6,812ဦးရှိသွားပါပြီအခုချိန်အထိ COVID-19 စစ်ဆေးမှုပေါင်း 6 သိန်းနီးပါးရှိခဲ့ပြီးကူးစက်ကံအတည်ပြုလူနာ 9,000 လောက်တွေ့တာဖြစ်ပါတယ်။သေဆုံးမှုကတော့စနေနေ့မှာ COVID ကြောင့်သေဆုံးသူ18ဦးရှိခဲ့ပြီးအခုချိန်အထိသေဆုံးသူပေါင်း 1,552 ဦးရှိပါတယ်။စနေနေ့မှာဆေးရုံဆင်းရသူ 1,026 ဦးရှိပြီးဆေးရုံဆင်းကွင်ရသူပေါင်း 9,362 ဦးထိရှိသွားပါပြီ။ဆက်ပြီးကုသခံယူနေရသူ 1,000 ကျော်ရှိပါတယ်။အများစုကတော့ရန်ကုန်တိုင်းမှာဖြစ်ပါတယ်။စနေနေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တယောက်တဲ့အရှိအာရှညီလာခံမှလည်းကမ္ဘာကောင်းဆောင်တွေက COVID-19 အလွန်ပြန်လည်ထူထောင်ရေးကိစ္စကိုဆွေးနွေးကြပါတယ်။ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်က
In Indonesia alone, as many as 39 million people could revert to extreme poverty.
The global community အရှိအာရှတစ်ခုထဲမှာကျင်လူပေါင်း39သန်းဟာချွတ်ချုံကြဆင်းရဲမွဲတေသွားနိုင်နေရေရှည်တည်တန်းနဲ့ဖွံ့ဖြိုးမှုပန်းတန်ရောက်ရှိနိုင်ရေးလမ်းကြောင်းကနေသွေးဖဲမသွားစေဖို့ကမ္ဘာအတိုင်းဝိုင်းနေနဲ့ဒီစိန်ခေါ်ချက်အခက်အခဲတွေကိုစာနာရိုင်းပင်းမှုစီးလုံးညီညွတ်မှုနဲ့ဆောင်ရွက်ကြဖို့လိုအပ်ပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းသွားတာပါ COVID-19 ကပ်ဘေးရောဂါကနေအများဆုံးပြန်လည်ထူထောင်ရေးနဲ့ရှေ့မှာတွေ့ရမယ့်အကျက်တဲတွေအတွက်လက်တွေ့ကျတဲ့ပူးပေါင်းဆောင်ရွက်မှုတွေပိုပြီးလိုအပ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကအရှိအာရှထိပ်သီးအစည်းအဝေးမှာပြောဆိုခဲ့ပါတယ်။အရှိအာရှထိပ်သီးဆွေးနွေးပွဲမှာရခိုင်ဒေသအခက်ခဲတွေကိုလည်းဆွေးနွေးခဲ့ကြတာပါ။ COVID-19 ကပ်ဘေးကာလကြာစိန်ခေါ်ချက်တွေရှိပေမဲ့အစိုးရကရခိုင်ဒေသတည်ငြိမ်ရေးဖွံ့ဖြိုးရေးကိုကြိုးပမ်းနေတဲ့အကြောင်းအရှိအာရှဖွဲ့ဝင်နိုင်ငံတွေနဲ့လည်းဆက်လက်ပူးပေါင်းဆောင်ရွက်မယ်လို့ဒေါက်ဆန်းစုကြည်ကထိပ်သီးအစည်းအဝေးမှာပြောဆိုခဲ့ပါတယ်ရှင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းတဲ့ရွေးကောက်ပွဲဟာဆိုရင်နိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းမှုမှာအရေးကြီးတဲ့မှတ်တမ်းတစ်ခုဖြစ်တယ်လို့ဩစတြေးလျနိုင်ငံသားရွေးဝင်ကြီးမရီးစ်ဖိန်းကကြေညာချက်ထုတ်ပါတယ်ပြီးခဲ့တဲ့ကြာသာပတေးနေ့ကထုတ်တဲ့ဩစတြေးလျနိုင်ငံသားရွေးဝင်ကြီးရဲ့ကြေညာချက်မှာတော့ဒီမိုကရေစီအပြည့်အဝရရှိရေးအတွက်မြန်မာနိုင်ငံကိုဆက်လက်ထောက်ခံသွားမယ်အကြောင်းဖော်ပြပါတယ်နောက်ဒီမိုကရေစီလုပ်ငန်းစဉ်မှာရိုဟင်ဂျာတွေအပါအဝင်လူနည်းစုတိုင်းရင်းသားတွေလည်းအပြည့်အဝပူးပေါင်းပါဝင်နိုင်ရေးလာမယ့်မြန်မာအစိုးရတဲ့ဘက်ကအသေးချဆောင်ရွက်ဖို့လည်းအားပေးတိုက်တွန်းထားတာပါမြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံနှုံးကိုလက်မခံပါဘူးမဲပေပွဲမလုပ်ခဲ့တဲ့ဒေသတွေမှာလည်းအတက်နိုင်ဆုံးအစိုးဆုံးပွင့်လင်းမြင်သာမှုရှိရှိအားလုံးပါဝင်နိုင်တဲ့ကြားပြတ်ရွေးကောက်ပွဲတွေကျင်းပဖို့မျှော်လင့်ကြောင်းလဲဩစတြေးလျနိုင်ငံသားရေးဝင်ကြီးရဲ့ကြေညာချက်မှာဖော်ပြပါတယ်မြန်မာပဲချမ်းမြဝတီမျိုးကနေထိုင်းနိုင်ငံတဲကိုပြန်ဝင်လာတဲ့ထိုင်းနိုင်ငံသားတွေကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီးတရားမဝင်နိုင်ငံတွင်းဝင်ရောက်မှုနဲ့အမှုဖွင့်ခံရမယ်အကြောင်းထိုင်း The Nation သတင်းကရှင်းပါတယ်မြန်မာဘက်ကနေထိုင်းနိုင်ငံတဲကိုပြန်ဝင်လာတဲ့ထိုင်းနိုင်ငံသား17ဦးကိုမဲဆောင်မှာထိုင်းရဲနဲ့စစ်တပ်ကတွေ့ရှိဖမ်းဆီးတာပါမြန်မာပဲချမ်းမြဝတီမျိုးကအွန်လိုင်းကာစီနိုလောင်းကစားရုံကဝန်တန်းတွေလို့ဖမ်းခံရသူတွေကပြောကြောင်းလဲသတင်းကဖော်ပြပါတယ်ဖမ်းခံရတဲ့ထိုင်းနိုင်ငံသား17ဦးစလုံးကို COVID-19 ဆန့်တက်ပြီးအစိုးရရဲ့ quarantine center မှာတီးခြားခွဲထားရှိထားပါတယ်။ဒီတီးခြားခွဲနေထိုင်ရတဲ့ကာလအလွန်မှာတော့တရားစွဲဆိုခံရမှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာဘီယင်းစနစ်ပြုပြင်ပြောင်းလဲရေးနဲ့အစိုးရကိုဆန့်ကျင်တဲ့အနေနဲ့စနေနေ့ညကမြို့တော်ဘန်ကောက်ရဲ့အထိတ်မှကြောက်တန်အနီးမှာထောက်နဲ့ချီတဲ့ဆန္ဒပြသူတွေစုဝေးကြပါတယ်။လနဲ့ချီချမ်းမြင်လာပြီးဖြစ်တဲ့ကျောင်းသားတွေဦးဆောင်တဲ့ဆန္ဒပြပွဲတွေမှာတော့2014ခုနှစ်စစ်အာဏာသိမ်းပြီးနောက်ပိုင်းအာဏာအစစ်အစင်ရယူလာတဲ့ဝင်ကြီးချုပ်ပရယူချန်အိုချာနှုတ်ထွက်ပြီးတော်ဝင်မိသားစုရဲ့အခန့်ကဏ္ဍပြုပြင်ပြောင်းလဲရေးလုပ်ဖို့တောင်းဆိုကြတာပါအသက်16နှစ်အရွယ်ဘီဂျမာဖွန်နီဘာက Bad Student လှုပ်ရှားမှုခေါင်းဆောင်တူဖြစ်ပါတယ်ပိုပြီးဒီမိုကရေစီနီးချလာရင်ပြည်သူအခွင့်အရေးတွေကိုအမျက်ထုတ်တာကလွဲလို့ဘာမှမလုပ်တဲ့အစိုးရလက်ထက်မှာရထားတဲ့ပြောခွင့်ဆိုခွင့်ထက်ပိုပြီးပြောဆိုခွင့်ရလာမှာဖြစ်တယ်လို့ပြောဆိုသွားတာဖြစ်ပါတယ်စနေနေ့ကမြို့တော်ဘန်ကောက်ကဒီမိုကရေစီအထိတ်မှကြောက်တိုင်မှာဆန္ဒပြသူ2500လောက်ရှိခဲ့ပါတယ်စနေနေ့ကယထာလိုင်းတဲ့ဖွင့်ပွဲတက်တဲ့ထိုင်းပြည်ရင်ကတော့စီးလုံးညီညွတ်မှုအရေးကြီးတဲ့အကြောင်းပြောဆိုခဲ့ပါတယ်ရှင် VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေ့မနေ့ခင်သတင်းတွေကိုဒေါခင်မျိုးတက်နဲ့အတူတင်ပြပေးခဲ့တာပါအခုဆက်ပြီးသတင်းဆောင်ပါတွေဆက်သွယ်မေးမြန်းခန်းတွေကိုနားဆင်ကြရအောင်ပါရှင်
စစ်ပွဲပဋိပက္ခတွေကြုံနေရတဲ့ရခိုင်ပြည်နယ်တွင်မြေမြုပ်မိုင်းနဲ့စစ်လက်ကျန်လက်နက်တွေကြောင့်အယတားထိခိုက်မှုရှိနေတဲ့သတင်းတင်ဆက်ပေးပါမယ်။ကျွန်တော်နိုင်ကွင်းအိမ်မှာမြေပုံမြုပ်နယ်လီတွန်ကျေးရွာနဲ့ဆင်းကြီးရွာဘက်ကိုသွားတဲ့ကာလံပီစစ်လက်ကျန်ဘုံလိုယူဆရတဲ့ဘုံပွားကွဲလို့လမ်းပြင်လှုပ်ရှားတဲ့ချို့သေဆုံးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လီတွန်ရွာနီးကကံလောင်ကြီးမြို့ခံကိုဆံမောင်ထွန်းကပြောပါရယ်
။ဟိုကတယောက်သေတယ်တဲ့၊နှစ်ယောက်ကဒဏ်ရာရတယ်တဲ့။လူလာတွေကဟိုအဆင်မပါတော့ဘူးတဲ့နဲ့စီတဲ့သူကအသက်20တဲ့သူကလက်ပြဘုံကိုလေသူကမပေါက်ဆိုပြီးတော့ထုတဲ့ကပေါက်လာတဲ့လက်ပြတဲ့သူကအဲ့နာလူတွေကအဲ့လိုသူကရဲကြလာလုံးကြတာလည်းရှိတယ်လေ
မနေ့ကပွားကွဲမှုတွင်ဒေဆုံသွားသူကတော့မြေပုံမြို့နယ်လီစုံချေးရွာကမောင်တန်းအောင်20နှစ်ဖြစ်ပြီးတန်ရရရှိသွားသူနှူးကတော့ဦးမြင့်တန်းနဲ့ကိုမြင့်စိုးစားဖားနှစ်ယောက်လို့ဖြစ်ကြပါတယ်တန်ရရသူနှူးကတော့အမ်းမြို့စေယုံမှာစေကူသမှုခံယူနေတယ်လို့ဒေရခန်တွေကဆိုပါတယ်မနေ့ကမနေ့ပိုင်းအမျိုးနယ်ဇလက်ချောင်းကျေးရွာအုပ်စုနတ်မော်ကျေးရွာကဒေသခံအသက်ကြီးတူခြံတန်းမှာမိုင်းလင်းပြီလို့စံရပြင်းထန်ရရှိသွားတယ်လို့အမျိုးနယ်လူသားချင်းစာနာမှုဆိုင်ရာစေတနာဝန်ထမ်းကိုမျိုးလွင်ကပြောပါတယ်
နမောကျေးရွာမှာဗောနော်ဒီကိုခန့်ကိုပေါင်းချမ်းနေပေါ့အဲ့ဒီပေါင်းချမ်းနေတုန်းမှာပဲအဲ့ဒီမြေမြောင်းမိုင်းပါတယ်ပေါ့မနေ့ကစူးစူးခဏနာရီလောက်ကိုပေါ့ဥယျာဉ်ပိုင်ခင်းကဥပဝန်လက်ခဏချေတုံးလိုက်ရှိပြီပေါ့နော်ခါတော့တပည့်ပြသွားတယ်လို့သိရတယ်ပေါ့လက်မောင်းတွေရပ်ပတ်တယ်မှာဒဏ်ရာတွေပြန့်ထန်တယ်ပေါ့နော
်ဒီပောက်ကွဲမှုမှာပယ်ဖွဲ့ကထောင်ထားတဲ့မိုင်းဆိုတာမသိရသေးသလိုမိုင်းနိမိတန်ရာရရှိသူဥဖေဝင်းဟာအလဲကျွန်းကြီးဝန်ဒီဖျားကြီးတောင်မှာတတ်ဆွဲထားတဲ့တတ်မတော်ကစေကူသပေးနေတာဖြစ်ပြီးအန်စီယုံကိုပို့ဆောင်နိုင်ခြင်းမရှိသေးဘူးလို့တလက်ချောင်းတိရခန်တွေကပြောပါတယ်ဒီခိုင်ပြည်နယ်စစ်ရေးပဋိပက္ခကာလတွင်မြေမြုပ်မိုင်းနဲ့စစ်လက်ကျန်ဘုံတွေကြောင့်ဒေသခံတွေထိခိုက်မှုတွေများနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံသွင်းမှုကိုစိုးစောသုံးကပြောပါတယ်
ဒီဘက်ကမှာဒီတိုက်ခွေတွေကြီးမားမရှိတဲ့အဲအဲ့ဒီဘက်ဒီမှာဒီမိုင်းခွေတာတွေခဏခဏဒီမက်ပစ္စည်းတွေထိခိုက်တာတွေခဏခဏကျွန်တော်လည်းကြားပါတယ်အပြည့်တူတို့အနေနဲ့တီးတစ်ချောင်းမှုတော့ကြာမှာပေါ့လေဒီလိုမှအန်ဒီကိုတို့ကအဲ့တော့တီးမထမိတဲ့အခါမှာသူတို့ပုံပေါ်လကောင်းနိုင်နေတဲ့အဲထိခိုက်တာတွေညံ့နေတာဖြစ်ပါလေ
မြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကန်ဖွဲ့တို့ကြားနှစ်နှစ်သာစစ်ရေးသိမ်းမှတ်မှုကာလအတွင်းမြေမြုပ်မိုင်းနဲ့စစ်လက်ကျန်ဘုံတွေပောက်ကွဲမှုကြောင့်ထိခိုက်ဒေဆုံးတာ33ဦးရှိခဲ့ပြီလို့ရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံးကလည်းစီရင်ပြုစုထားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့တုန်းကအားမျိုးနယ်ကစူးကိုင်းအုပ်စုရှောက်ထုံကျေးရွာမှာလက်နက်ကြီးကြီးစိတ်မှန်ရာကကလေးငယ်3ဦးပါဝင်ဒေသခံရွာသား6ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အောက်တိုဘာလဒုတိယပတ်မှာလည်းအားမျိုးနယ်ဇလက်ရွာဟောင်းကရွာသားနှုတ်ဦး5ဖမ်းနေစဉ်လက်နက်ကြီးကြီးကြားရောက်ရာက2ဦးသေဆုံးပြီးနောက်2ဦးဒဏ်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်ကစစ်ရေးပဋိပက္ခတွေတွင်အယတားထိခိုက်ဒေဆုံးမှုတွေပိုများလာသလိုစစ်ဆောင်နေရသူ3,000ကျော်ရှိနေပြီလို့လည်းရခိုင်လူမှုဖွဲ့စည်းတွေကလည်းစီရင်ပြုစုထားပါတယ်။ကုလသမဂ္ဂလူ့ကူရေးဆိုင်ရာမဟာမင်းကြီးမေရှဲဗာချလက်ကတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကလက်နက်ကန်ပဋိပက္ခတွေတွင်အယတားထိခိုက်ဒေဆုံးမှုတွေဟာစစ်ရဆိုးမှုမြောက်နိုင်ကြောင်းစက်တင်ဘာလထဲမှာကျင်းပခဲ့တဲ့ကုလသမဂ္ဂလူ့ကူရေးကောင်စီမှသတိပေးထားပါတယ်ခင်ဗျာ။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာက ကိုဗစ်ကာယောဂါကြောင့်ကြုံလာရတဲ့အကြံတဲဒုက္ခတွေလွန်မြောက်ဖို့နဲ့ဒေသတွင်းစီးပွားရေးပြန်လည်အားကောင်းလာစေဖို့လည်းလိုပြန်လည်ကူစားကြမလဲဆိုတာကိုနိုင်ငံတွေအနေနဲ့ကြိုတင်ပြင်ဆင်ထားကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းလိုက်ပါတယ်။စနေနေ့ကကျင်းပတဲ့အရှိအာရှထိပ်သီးစည်းဝေးပွဲမှာအဲ့ဒီလိုပြောဆိုလိုက်ကြောင်းကျင်းပကြပါတယ်ခင်ဗျာ။အာဆီယံရဲ့လက်ရှိအလှည့်ကျဥက္ကဋ္ဌဗီယက်နမ်နိုင်ငံကကမကွတ်တာပြုပြီးကျင်းပတဲ့15ချိန်မြောက်အရှိအာရှထိပ်သီးအွန်လိုင်းစည်းဝေးပွဲကိုနိုဝင်ဘာ14ရက်စနေနေ့ကအာဆီယံအပါအဝင်နိုင်ငံပေါင်း18နိုင်ငံကခေါင်းဆောင်တွေရောကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကမ္ဘာ့ဘဏ်ဥက္ကဋ္ဌဒေးဗစ်မက်ပတ်စ်တို့လည်းပါဝင်တက်ရောက်ခဲ့ပါတယ်။နိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းမြန်မာနိုင်ငံကိုစားပြုခေါင်းဆောင်အဖြစ်အွန်လိုင်းကတဆင့်တက်ရောက်ခဲ့ပါတယ်။အခုအချိန်ထိဆိုရင်အာရှဒေသကပြည်သူတွေကြားကိုဗစ်ကူးစက်မှုပေါင်းအနည်းဆုံး14သန်းရှိပြီးကိုဗစ်ကြောင့်တည်ဆုံးသူ2သိန်းခွဲကျော်ရှိလာနေပြီလို့ကုလအတွင်းအမှုချုပ်ကဆိုပါတယ်။ဒါကြောင့်အာရှဒေသတွင်းကပြည်သူတွေစင်ရဲတွင်တည်းပြန်ရောက်မသွားရအောင်ကြိုတင်ပြင်ဆင်ကြဖို့ကုလသမဂ္ဂအတွင်းအမှုချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်
။ In Asia alone, as many as 69 million people could revert to extreme poverty.
ကိုဗစ် -19 ကာယောဂါရဲ့ဆိုးကျိုးကြောင့်အရှေ့အာရှဒေသကြီးတစ်ခုတည်းမှာတင်ပြည်သူ39သန်းလောက်စင်ရဲတဲ့ဘဝကိုပြန်ရောက်မဲ့အခြေအနေရှိနေပါတယ်။ဒါကြောင့်ရေရှည်ဖွံ့ဖြိုးတိုးတက်ရေးဆိုတဲ့ပန်းနိုင်ကိုအရောက်လှမ်းနိုင်ဖို့ကမ္ဘာလူမှုအသံဝိုင်းကလည်းသွေးစည်းညီညွတ်မှုကိုကျင်းစာစိတ်နဲ့အတူငွေတိုးတက်တဲ့အခြေအနေမျိုးပြန်ရရှိနိုင်ဖို့ဒီကာယောဂါရဲ့စိန်ခေါ်ချက်တွေကိုဝိုင်းဝန်းကူညီဖြည့်ရှင်းပေးစေလိုပါတယ်လို့ဂူတာရက်စ်ကပြောသွားတာပါကိုဗစ်ပြဿနာကိုကန့်တွဲရမှာကုလသမဂ္ဂရဲ့ကမ္ဘာလုံးဆိုင်ရာရေရှည်ဖွံ့ဖြိုးရေးပဲရစ်ရာသီဥတုသဘောတူညီချက်တွေနဲ့လိုင်လျောညီထွေဖြစ်ဖို့လိုတယ်လို့Guterres ကမြစ်တာရက်ခံသွားပါတယ
် To reach carbon neutrality by 2050 I'm calling for all countries to stop building new
လေတွညဉ့်ညံ့မှုလုံးဝမရှိရအောင်လှုပ်ဆောင်သွားမယ်ဆိုတဲ့2050ခုနှစ်ရောက်ရင်ကာဗွန်ဓာတ်ငွေ့လုံးဝကင်းစင်ရေးအတွက်ကမ္ဘာနိုင်ငံတွေအနေနဲ့စောင့်မီးသွေးသုံးဓာတ်အားပေးစက်ရုံအသစ်တိဆောက်တာတွေအဲ့လိုတိဆောက်နိုင်ဖို့ငွေကြေးကူညီထောက်ပံ့တာတွေရပ်ဆိုင်းကြဖို့တိုက်တွန်းလိုပါတယ် COVID-19 အကြမ်းတဲကိုကျွန်တော်တို့တုံ့ပြန်ရမှာရေရှည်ခံမဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့ရာဒီဥတုဆိုင်ရာပဲရစ်သဘောတူညီချက်တွေနဲ့ဟန်ကျက်ညီညီကိုင်တွယ်ဖြည့်ရှင်းဖို့လိုပါတယ်လို့သူကပြောသွားတာပါ။ကိုဗစ်ကြောင့်ကမ္ဘာနိုင်ငံအသီးသီးမှာအသွားအလာကန့်သတ်မှုနဲ့စီးပွားရေးလုပ်ပုံကိုင်ပုံတွေလည်းပြောင်းလဲလာတာကိုဒီဆွေးနွေးပွဲမှာထောက်ပြကြပါတယ်။ဒါကြောင့်ကိုဗစ်အလွန်ကာလဒေတာတွင်းစီးပွားရေးပြန်လည်အားကောင်းလာနိုင်ဖို့အရင်နဲ့မတူတဲ့စီးပွားရေးပုံစံအသစ်တွေနဲ့ချဉ်းကပ်နိုင်ရေးပြင်ဆင်ထားကြဖို့လိုတယ်လို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဒေးဗစ်မတ်ပတ်စ်ကလည်းအကြံပေးသွားပါတယ
် In the current crisis East Asia was the first to enter crisis
လက်ရှိအကြံတဲကိုကြည့်ရင်အရှေ့အာရှဒေသဟာဒီကိုဗစ်ကာယောဂါကိုအရင်ဆုံးရင်ဆိုင်ခဲ့ရတာဖြစ်ပေမဲ့ဒီကပ်ဘေးဒုက္ခကနေအရင်ဆုံးပြန်လည်လွတ်မြောက်နိုင်မဲ့အနေအထားမှာရှိပါတယ်ကိုဗစ်အလွန်ကာလမှာစီးပွားရေးလုပ်ငန်းအသစ်တွေကဏ္ဍအသစ်တွေကိုပြောင်းလဲနိုင်ဖို့အတွက်ရောယင်းနည်းမျိုးနွယ်မှုလုံအားနဲ့ကျွမ်းကျင်မှုတွေကိုဘယ်လိုအသုံးချသွားမလဲဆိုတာနိုင်ငံတိုင်းကပြင်ဆင်ထားဖို့လိုပါတယ်လို့မတ်ဘတ်စ်ကပြောသွားပါတယ်15ချိန်မြောက်အရှေ့အာရှထိပ်သီးဆွေးနွေးပွဲဟာနိုဝင်ဘာ12ကနေ15အထိကျင်းပနေတဲ့အာဆီယံ38ချိန်မြောက်ထိပ်သီးဆွေးနွေးပွဲရဲ့ဆက်ဆက်ဆွေးနွေးပွဲတစ်ခုဖြစ်ပါတယ်ညာ
ဗီအိုအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
Tokyo Olympic ပြိုင်ပွဲကိုဝင်ပြိုင်မဲ့အားကစားသမားတွေအနေနဲ့ဂျပန်နိုင်ငံမှာ14ရက်တည်တံ့ခွဲနေကြမလို့ဘူးလို့ Olympic ပြိုင်ပွဲစီစဉ်သူတွေကကြာသပတေးနေ့ကပြောလိုက်ပါတယ်ဒါပေမဲ့ပြိုင်ပွဲလာကြီးတဲ့သူတွေအတွက်တော့စဉ်းစားနေတုန်းပဲဖြစ်တယ်လို့ဆိုပါတယ်Rider သတင်းဌာနရဲ့ဆောင်းပါးကိုအခြေခံပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ2020 Tokyo Olympic ပြိုင်ပွဲကိုဝင်ပြိုင်ဖို့အတွက်ဂျပန်နိုင်ငံကိုလာတဲ့အားကစားသမားတွေအနေနဲ့14ရက်ကြာတည်တံ့ခွဲနေစရာလိုမှမဟုတ်ဘူးလို့ Tokyo Olympic ပြိုင်ပွဲရဲ့အမှုဆောင်အရာရှိချုပ် Toshio Muto ကပြောလိုက်ပါတယ်
これに今参加するアスリートと မရှိသောဆ
က်သူတို့လည်းမြန်မာပါဝင်မဲ့အကစားသမားတွေနီးပြပြီးပြိုင်ပွဲတာဝန်ရှိသူတွေအနေနဲ့ဂျပန်နိုင်ငံကိုမဝင်ရောက်ခင်မှာကလေးကသူတို့ကိုဗိုင်းရပ်စ်ကာကွယ်ရေးလုပ်ငန်းစဉ်တွေအလုံးလောက်လုပ်ကောင်းမှာဖြစ်တဲ့အတွက်14ရက်ကြာတည်တံ့ခွဲကန့်သက်သွားမှာမဟုတ်ပဲနိုင်ငံတွင်းဝင်ဝင်ပြေးသွားမှာဖြစ်ပါတယ
်အသေးသေးချက်လက်တွေကိုတော့ဆက်လက်လှုပ်ဆောင်သွားမှာဖြစ်ပြီးအကစားသမားတွေအနေနဲ့ဂျပန်နိုင်ငံကိုမလာခင်82နာရီအတွင်းဗိုင်းရပ်ရှိမရှိစစ်ဆေးထားမှာဖြစ်တယ်လို့ပြိုင်ပွဲစီစဉ်သူတွေကပြောပါတယ်အကစားအဖွဲ့အနေနဲ့14ရက်တည်တံ့ခွဲနေစရာမလိုပေမဲ့တိုင်ပွဲကိုလာကြည့်မဲ့ပြည်သက်တွေနဲ့ပတ်သက်ပြီးဆုံးဖြတ်ချက်မချသေးဘဲစဉ်းစားနေတုန်းဖြစ်တယ်လို့လည်းပြောပါတယ်
။မခတ်စမို့ရှိနီရှူကန်ခတ်ကူ
နိုင်ငံသားကနေလာကြည့်မဲ့ပြည်သက်တွေအများကြီးပါ။သူတို့ကိုနှစ်ပတ်အတော်လာကန့်တက်ပြီးတည်တံ့ခွဲထားဖို့နောက်အများပြည်သူအသုံးပြုတဲ့တရားဥပဒေဆောင်ရေးစနစ်ကိုအသုံးမပြုစေဘူးဆိုတာကတိတ်တော့လက်တွေမချဘူးလို့ကျွန်တော်တို့ထင်တယ်။ဒါကြောင့်နိုင်ငံရင်းကိုမဝင်ခင်မှာကျန်းမာရေးစစ်ဆေးမှုတွေလုပ်ဖို့ရောက်လာတဲ့အချိန်မှာစစ်ဆေးဖို့သူတို့ပြန်သွားပြီးတဲ့နောက်တကယ်လို့ဗိုင်းရပ်စ်ကူးစက်ခံရတဲ့ဆိုရင်သူတို့ဘယ်ပြီးသွားခဲ့ရဲဆိုတာကိုကျွန်တော်တို့အနေနဲ့ထေချာသတိထားစောင့်ကြည့်သွားရမှာဖြစ်ပါတယ်
။တစ်ချိန်တည်းမှာပဲနိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဘက်ခါဂျပန်နိုင်ငံကိုရှေ့သတင်းပတ်အတွင်း3ရက်ကြာလာရောက်ဖို့ရှိပါတယ်။သောမတ်စ်ဘက်ရဲ့ခီးစဉ်အတွင်းမှာဗိုင်းရပ်စ်ကာကွယ်ရေးလုပ်ငန်းစဉ်အသေးစိတ်တွေကိုဆွေးနွေးသွားဖို့ခမန်းထားပြီးတိုကျိုအိုလံပစ်ပြိုင်ပွဲအတွက်လည်းအလားအလာကောင်းဖြစ်တယ်လို့မစ္စတာမူတိုကပြောပါတယ်။
で、今回のバッハ会長の訪日は私は大
変です。Mr. Baki、ジャパン内外機前はあろうご出来しび、だが便会で失礼賞務類を必須礼ねと言っておりま
して。2020東京オリンピック便会を陳報ことジャパン内外バッがアメリカンドルビリオン万円を購入勘たらしてばれ。だめバイラス空散務類上新力を推進してやび、あくかまろジャパン内外バッが便会陳報ないことと故算ご調判送やにらしてばれ。かや。ကျွန်တော်ရနိုင်ပ
ါမင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတန်ပတ်စင် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့ဇန်နီပါဒီတစ်ပတ်မှာတော့မြန်မာနိုင်ငံရဲ့သမိုင်းဝင်ရေကောက်ပွဲနေ့မှာမဲယုံတွေမှာမဲဆန္ဒရှင်တွေကတိုးတိုးကျိတ်ကျိတ်နဲ့မဲပေးခဲ့ကြပါတယ်။ဒါဟာမဲပေးရင်းနဲ့သူတို့ကိုယ်သူတို့ကိုဗစ် -19 ရောဂါကူးစက်အောင်လုံမိသလိုဖြစ်နေမလား။ဒီဆောင်မကိုတော့မဲယုံနေစီသွားခဲ့တဲ့ဒိုးတန်သတင်းတောက်အေးအောင်ကဆက်လက်ပြောပြပေးသွားမှာပါ
။မဲယုံစတင်ဖွင့်လှစ်ပြီးဖြစ်ပါကြောင်းဒီပေးကြေညာအပ်ပါဘူး
။2020အချွေချွေရေကောက်ပွဲနေ့မနက်6နာရီအချိန်မှာမဲယုံက6နာရီစားဖွင့်မယ်ဆိုပေမဲ့မဲပေးမဲ့လူအများစုဟာမဲယုံမဖွင့်ခင်မနက်9နာရီကျော်တည်းကလူရှင်းရှင်းနဲ့မဲမမြန်ပေးမမြန်ပြန်မယ်လို့တွေးပြီးမဲယုံကိုချီတက်လာကြတာပါဒါပေမဲ့အကြံတူတူများပြီးမဲယုံမှာတိုးဝှေ့သွားလာနေရပါတယ်ဆိုရှယ်ဒီစတန်စီ6ပေဆိုတာလည်းတတိယပုံမရပါဘူးမဲမမြန်ပေးရရင်တန်းစီနေတဲ့ဂျားရဲ့လူမဝင်လာရေးကိုပဲအလေးထားနေကြပါတယ်လမ်းထွက်တစ်ခုလာလို့ရှိလျားပြီးဘောလုံးဝင်းတစ်ခုလောက်ကျယ်ဝန်းတဲ့အကြောင်းဝင်းနဲ့ကျမရောက်နေပါတယ်။အဲ့ဒီလှိုင်းတရာအရှိပိုင်မျိုးနယ်ကအထက်ကဆက်လေးအကြောင်းဟာမဲရုံအများဆုံးစုဝေးနေတဲ့နေရာလို့ဆိုနိုင်ပါတယ်။ဒီကျောင်းထဲမှာလူ1900ကျော်မဲပေးမဲ့မဲရုံ29ရုံရှိနေပါတယ်။အဲ့ဒီလူ1900မှာအများစုကစက်မှုဆောင်ကအထည်ချုပ်အလို့သမားတွေ၊ဆိုင်ကယ်တက္ကစီမောင်းသူတွေ၊ပယံသမားတွေစတဲ့အခြေခံလူတန်းစားတွေဖြစ်ပါတယ်။သူတို့ကမဲပေးဖို့စံထပြင်းပြနေကြပုံရပါတယ်။မဲရုံမှာမနက်9နာရီတည်းကလာတန်းစီနေတဲ့မတ်ချယ်ရီကတော့မဲပေးဖို့အတော်စောက်ခဲ့ရတယ်လို့ဆိုပါတယ်သူက
စိတ်တပူလာပါမကြီးဒါပေမဲ့ကိုယ့်ကိုယ်အန္တရာယ်တော့လုံချော်လောက်ကတာပေါ့အဲ့လိုမျိုးကိုပေးချင်တော့လဲမဲဦးကလုံချော်လောက်ပြီးတော့ကိုလာထည့်ရတာပေါ့တယောက်တယောက်ပေးခွာပြီးတော့ပေါ့အရောက်တော့လဲအမရဲ့လက်ဆေးပြီးတော့ပေါ့ကိုယ့်ကိုယ်တတ်မှတ်ပြန်နေပြန်ပြေးတွေပါချိုးပေါ့အဲ့လိုမျိုးလောက်ကတာပေါ့အမရဲ့အများဆိုတော့လဲဘယ်လိုပြောရမလဲမနော်တယောက်နဲ့တယောက်တို့ပေါ့ကိုသူများတက်ကကတ်တော့လဲကိုခွာပေါ့အဲ့လိုမျိုးကိုကက်ကက်ကက်ကက်ကက်မနေဘူးပေါ့တရားကို3မိခွာ3မိခွာပြီးနေတာပေါ့
မဲရင်ပေးလို့ရအောင်သူထက်ကအရင်ဥအောင်ကျောင်းဝင်းနဲ့ဝင်ချင်နေတဲ့သူတို့ကိုကျောင်းဝင်ဝါမှာလက်သန့်ဈေးပြန်ပါတယ်အဖူချိန်တိုင်းပြီးနှာခေါင်းစီးမပါလာသူတွေကိုနှာခေါင်းစီးနဲ့မျက်နှာကပေးပြီးနှာခေါင်းစီးပါလာရင်တော့မျက်နှာကပေးပါတယ်ကျောင်းဝင်းနဲ့ရောက်တော့ကိုမဲပေးမဲ့မဲရုံမှာတန်းစီကြပါတယ်မဲရုံတာဝန်ကျသူတွေကတန်းစီသူတွေကိုလူချင်းချဲဖို့တစ်ချက်တစ်ချက်လှမ်းတတိပေးနေပေမဲ့လူချင်းကဘလို့မှချဲလို့မရအောင်လူတန်းကြီးကခြေလျားလှပါတယ်အဲ့ဒီထဲမှာကိုဝန်ဆောင်တွေခလင်းငယ်တွေကိုခေါ်လာသူတွေလည်းရှိပါတယ်
။နည်းနည်းတော့ကြောက်တာပေါ့ဒါပေမဲ့တိတ်ကြောက်ရတာမဟုတ်ပါဘူး။ဘယ်ပြောရမလဲကိုကဒီယောဂမျိုးဟိုမခံစားဘူးမကြုံတွေ့ဘူးတဲ့ခါမှာတိတ်မကြောက်တတ်ဘူးဖြစ်နေ။
တန်တရာမှာမဲပေးခဲ့တဲ့စောတူတူဖြစ်ပါတယ်။ တကယ်တော့လှိုင်းတိုင်ရဟာရန်ကုန်တိုင်းဒေသကြီးမှာဘာကူးဆက်ရောဂါဖြစ်ဖြစ်အဖြစ်အများဆုံးမျိုးနွယ်တစ်ခုဖြစ်ပါတယ်။ရွေးကောက်ပွဲမကြိုင်ခင်နိုဝင်ဘာ6ရက်နေ့ကနေ7ရက်နေ့အထိ3ရက်အတွင်းကိုဗစ်လူနာ148ဦးတွေ့ထားတဲ့မျိုးနွယ်လည်းဖြစ်ပါတယ်။တမျိုးနယ်လုံးမှာမဲပေးခွင့်ရှိသူ6,400ကျော်ရှိပြီးမဲယုံပေါင်း600ကျော်ရှိပါတယ်။မဲယုံတချို့ရဲ့မဲစင်းအရာမဲပေးခွင့်ရှိသူရဲ့ချက်ဝက်လောက်မဲလာပေးကြတဲ့အကြောလမ်းပေါ်မှာလူသိန်းနဲ့ချီသွားလာခဲ့ကြတာပါ။လမ်းတွေပေါ်မှာစိုက်ကယ်တွေပြနေတယ်လို့တချို့လက်ဖက်ရည်ဆိုင်နဲ့စားသောက်ဆိုင်တွေမှာလည်းဆိုင်ဆိုင်စားသူတွေရှိနေတာပါမဖြစ်မနေကျင်းပဖို့လိုအပ်တဲ့အချွေချွေရွေးကောက်ပွဲအတွက်အစိုးရကတော့ကိုဗစ်ကာကွယ်ရေးပစ္စည်းတွေကိုတရုတ်နိုင်ငံကနေဒေါ်လာ28တန်ဖိုးအထိအကုန်ကျခံဝယ်ပြီးမဲယုံတွေစီဖြန့်ဖြူပေးခဲ့ပါတယ်ဒါပေမဲ့ရွေးကောက်ပွဲနေ့မှာလူချင်း6ပေစီခွာဖို့အခက်အခဲဆုံးကိစ္စတစ်ခုဖြစ်ခဲ့တယ်လို့တချို့မဲယုံတွေမှာအပူချိန်တိုင်းကြမလုပ်တာတွေလည်းရှိပါတယ်တောင်ကလာပါမြို့နယ်မှာမဲပေးပြီးကိုဗစ်နဲ့ညောကကုသမှာကိုစိုးရိမ်နေတဲ့အသက်29နှစ်အရွယ်မသေးစားကြီးခိုင်ကတော့
ပထမဆုံးအနေနဲ့ကတော့ဒီအကွာအဝေးပေါ့တရားတယောက်တန်းစီတဲ့အခါမှာအကွာအဝေးကကျမကြီးဌာနထုတ်ပြန်ထားသလိုအကွာအဝေးမျိုးမဟုတ်ဘူးကိုကတကယ်လို့အရှိအလူနဲ့ခွာရင်တော့မှဟိုအနောက်ကလူကကိုအရှိတူလို့ရှင်ကက်ကက်ကက်ကက်လာအဲ့လိုမျိုးနေထားရှိအနောက်ခွာလိုက်လို့ရှင်ကျတော့ဂျားဖြတ်တဲ့ဟာမျိုးတွေတခုရှိအနောက်တစ်ခုကကျတော့အပူချိန်မတိုင်အမပေးတဲ့မဲယုံမှာအပူချိန်မတိုင်ဘူးနောက်တစ်ခုကကျတော့ mask တွေပေးတယ်လေ mask တွေဒီ face shield ပေးတယ်ဒါပေမဲ့ mask ပေးတဲ့အခါမှာဘာဖြစ်လဲဆိုတော့ mask အစ်စ်ပေးတိုင်းဒီတုံးလာတဲ့လူကနေပြီးတော့သူတို့ရဲ့ mask အဟောင်းကိုချွတ်ပြီးတော့အစ်စ်ကိုပြန်လဲတယ်အဲ့တော့ဒီလောက်လူအုပ်အများကြီးရဲ့မှာအဲ့ဒါကဟိုမနေ့ကက mask ကမချွတ်အောင်လေဒါပေမဲ့သူတို့ကအဲ့လိုချွတ်ပြီးလဲတာတော့ပါဝင်ရှိရဲ့
သူမနဲ့အတူမဲသွားပေးခဲ့တဲ့ညီမဖြစ်သူလဲစိုးရိမ်မခင်ဖြစ်နေတုံးပဲလို့ဆိုပါရယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့လဲပေးမဲ့ရဲ့မကြမီတစ်ပတ်လောက်မှာဘေးကင်းလုံခြုံစွာဆန္ဒမဲပေးပါဆိုတဲ့ပညာပေးဗီဒီယိုကိုနှင်းစင်ပြီးပါတင်ခဲ့ပါရယ်အဲ့ဒီဗီဒီယိုမှာမဲယုံလာရင်ယောဂအန်ဒီရဲ့ကင်းအောင်လှုပ်ဆောင်ရမယ့်အချက်တွေနဲ့အပူချိန်မြင့်မြင့်သူတွေကို15မိနစ်နားစေပြီးအပူချိန်မကျရင်တော့တခြားအခန်းမှာမဲပေးလို့ရအောင်လှုပ်ပေးဖို့လမ်းညွှန်ချက်တွေကိုပြောပြချပါရယ်မသေးစားကြည့်ခိုင်းလို့သွားခဲ့တဲ့မဲယုံမှာတော့အပူချိန်မြင့်မြင့်သူတွေရောက်လာရင်လည်းမသိနိုင်တဲ့အကျွတ်အကုန်ရောပြီးမဲပေးလာခဲ့ရသလိုဖြစ်နေပါရယ်အစိုးရကချုပ်ပေးချပေမဲ့ကာကွယ်ရေးဖြစ်စီရေကိုတုံးဖို့အားနည်းတဲ့မဲယုံတွေလည်းရှိနေတဲ့အခြေအနေပါအစိုးရကနှာခေါင်းစင်းနဲ့မျက်နှာကိုမဲလာပေးသူတိုင်းကိုပေးဖို့လမ်းညွှန်ချပေမဲ့မျက်နှာကပေးပြီးနှာခေါင်းစင်းမပေးတဲ့မဲယုံတွေနှာခေါင်းစင်းပေးပြီးမျက်နှာကမပေးတဲ့မဲယုံတွေလည်းအများအပြားရှိနေပါတယ်အထက်ကဆက်လီမှာတာဝန်ထမ်းဆောင်နေတဲ့ဆရာဆရာမတွေဆိုရင်အစိုးရကပေးတဲ့နှာခေါင်းစင်းမဟုတ်ဘဲ90%ကျတဲ့နှာခေါင်းစင်းကိုတက်ဆင်ထားတာတွေလည်းတွေ့ရပါတယ်အဲ့ဒီဆရာဆရာမတွေကမဲယုံကိုလာသူတိုင်းနဲ့ထိတွေ့ဆက်ဆံရပါတယ်။မဲပေးသူတွေနဲ့အနီးကပ်စကားပြောဆိုရပေမဲ့မဲယုံတာဝန်မထမ်းဆောင်ခင်မှာကိုဗစ် -19 ရောဂါရှိမရှိမစစ်ဆေးခဲ့ရသလိုရွေးကောက်ပွဲအပြီးမှလည်းစစ်ဆေးရမှာရှိပါဘူး။မဲယုံတာဝန်ကြားသူတွေအတွက် PPE ဝတ်စုံတွေချုပ်ပေးပေမဲ့ဂျာတီဥရုပူတာကြောင့်အချိန်ပြည့်မဝတ်နိုင်ကြပြန်ပါဘူး။မဲရီတွက်ချိန်မှာတော့အတန်ကြေကြေနဲ့အများကြောင်အောင်အော်ပြောရတဲ့အတွက်နှာခေါင်းစည်းတွေချုပ်ပြီးကျင်းညာပေးရတာတွေလည်းကြွေးရပါတယ်။ဆီယမကျော်နှင်းဦးဤအောင်ကတော့ဇာတိမြင့်အောင်မျိုးကနေဖြာပုံမျိုးနဲ့ပင်လယ်ဝနားမှာရှိတဲ့ကုတ်ကုတ်ခွဲရွာမှာတာဝန်ကျတဲ့မဲယုံကိုစိုက်ခဲ့တဲ့တန်ဆက်လေတဲ့တန်နဲ့ဆက်နှစ်နိုင်ကြာသွားရောက်ခဲ့ပါတယ်။သူမရွေးကောက်ပွဲနဲ့တာဝန်ကျတဲ့မဲယုံကိုတော့မဲဆန္ဒရှင်400ကျော်လာရောက်မဲပေးခဲ့ပါတယ်။မဲရီအတွက်ပြီးချိန်မှာတော့ညာ9နိုင်ရှိနေပြီးအဲ့ဒီအချိန်မှာဆက်လေနဲ့မမောင်မဲမဲတဲ့3နိုင်ခန့်စီးပြီးမြို့ငယ်ကော်မရှင်ရုံးကိုသွားရပါတယ်။အဲ့ဒီလိုသွားစဉ်မိုးမြင့်ပြီးနေမကောင်းဖြစ်နေတဲ့သူမက
ဖြာပုံကဆရာယောဂပုံတွေတွေ့ရနေတော့ဟိုဘယ်လိုပြောမလဲဟိုလားတာလေဝေးတယ်ဝေးတော့သူတို့ဟိုမလာဘူးလားအဲ့လိုမျိုးပြောမလာလို့မဖြစ်ဘူးလေဆိုတော့အဲ့လိုမျိုးဟိုမဖြစ်မနေလားတာပေါ့ကောကိုဘီဘယ်လိုပြောမလဲအဲ့ဒီတိုင်းကတော့ငါဖြစ်နေမလားဆိုပြီးတော့အဲ့လိုကိုကိုကိုတော့မထင်ဘူးတော့ဖြစ်မှာတော့ကြောက်တယ်ပေါ့နော်ဟိုကိုကိုကိုတော့မဖြစ်ဘူးပဲထင်တော့အဲ့လိုသူလည်းနေမကောင်းတော့မဲ့ကိုကိုကဒါပင်ပန်းလို့လေမကအောင်အဲ့လိုမျိုးပဲပြီးတော့ကိုယ့်အကူပြန်မယ်ဆိုရင်အဲ့လိုကျမကြီးတွေပါရင်တခါလဲစစ်ပေးပြီးတော့မှကိုယ့်တွေယုံကြည်မှုယုံယုံကြည်ရရှိနေအိမ်ပြန်လို့ရအောင်လို့အဲ့လိုလုပ်ပေးတယ်လို့ထင်တယ်ဒီနှစ်ကကျတော့ဟိုအိမ်ဟိုလာပြန်လိုက်တယ်ဘာမှကိုလူဆိုရင်ဟိုတချို့ကျမကြီးအိမ်ပြန်ကြတယ်ဘာမှကျမကြီးပါရင်စစ်ပေးရမရှိဘူးလေအဲ့လိုမရှိဘူးသူကဂိမ်းမှကြတယ်လဲဆိုတော့ထောက်ခံစားနေပဲသွားလို့ရတယ်ကျမကြီးအဲ့လိုမျိုးစစ်ဆေးပေးရတယ်မရှိတော့ဟိုကိုသွားတာပြန်ရတာပြန်ကိုကိုကိုအဲ့လိုတိတ်ရုံချင်းမှုမရှိဘူးအဲ့လိုဟိုကယောဂမရှိဘူးသူကအယုံချင်းမှုမရှိဘူ
းကျမရင်းနဲ့အကစားဝန်ကြီးဌာနကတော့ရွေးကောက်ပွဲနောက်ပိုင်းလူစုလူဝေးဖြစ်နေသေးလို့
လူ30ဦးချက်မပေါ်ဖို့ပြီးခဲ့တဲ့အင်္ဂါနေ့မှာထပ်မံထုတ်ပြန်လိုက်ပါပြီ။နေ့စဉ်လူနာကလည်း1000ချက်မှာတွေ့နေသေး၊တည်ဆုံးသူ20ချက်မှာရှိနေသေးပါပဲ။ကာကွယ်ဆေးကတော့ဒီနှစ်ကုန်ပိုင်းလောက်မှာအသုံးပြုနိုင်မယ်လို့နိုင်ငံတကာသတင်းတွေကကြေညာနေပါတယ်။ကိုဗစ်ကာကွယ်ရေးလမ်းညွှန်ချက်တွေလိုက်နာဖို့ပြက်ကွက်ခဲ့တဲ့ရွေးကောက်ပွဲနဲ့အပြီးမြန်မာနိုင်ငံဟာကိုဗစ်ကပ္ပတ်သက်ရောဂါအဖြစ်အများဆုံးနံပါတ်88နေရာကနေနောက်ရက်အနည်းငယ်အတွင်းဘယ်နေရာမှာရပ်တည်နေမလဲစောင့်ကြည့်ရတော့မှာပဲဖြစ်ပါတယ်
တင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ခြေနဲ့မယ်လို့ဒိုအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒိုအတန်သတင်းထောက်အေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်။ဒိုအတန်တန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ 10:00 တွင်းနဲ့တနင်္ဂနွေနေ့နံနက်6:00ကနေ 9:00 တွင်းမှလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ယာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒိုအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတူတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
။မင်္ဂလာပါခင်ဗျာ။View American တန်ကနေပြီးတော့ဆက်လက်တန်လှည့်နေပါတယ်။အခုရွေးကောက်ပွဲအထူးစီစဉ်ကိုတင်ဆက်ပေးပါမယ်။ရွေးကောက်ပွဲအလွန်ကာလနိုင်ငံရေးစိန်ခေါ်မှုတွေနဲ့ပတ်သက်လို့နိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းနိုင်ငံရေးဆောင်မရှင်မောင်ညာနာတမိုင်းသူတေသည့်ဒေါက်တာအောင်မျိုးတို့နဲ့ပင်ဆိုင်ဆွေးနွေးထားပါတယ်။ Channel FFE သတင်း Editor ကုမှုတက်ကနေပြီးစီစဉ်တင်ဆက်ထားတာပ
ါ။မင်္ဂလာပါခင်ဗျာ။ပတ်စင်တင်ဆက်ပေးနေကြဖြစ်တဲ့စကောင်းဝိုင်းဆွေးနွေးပွဲစီစဉ်ကနေကြိုဆိုလိုက်ပါရစေ။ဒီတစ်ပတ်မှာတော့2020ရွေးကောက်ပွဲအလွန်မြန်မာနိုင်ငံရေးစိန်ခေါ်မှုဘာတွေရှိလာမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာဖြစ်ပါတယ်။အဲ့တော့ပါဝင်ဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားကြတဲ့သူတွေရှိပါတယ်။ဖိတ်ခေါ်ထားကြတဲ့သူတွေကတော့နိုင်ငံရေးလေ့လာသုံးသပ်သူတူဖြစ်ပြီးတော့ဆောင်းပါးရှင်တူဖြစ်တဲ့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်။ပတိမုတ်ခြေခံဦးရိဆိုင်ရာဆောင်းပါးတွေကိုခြေပြုရေးသားနေတဲ့ဆောင်းပါးရှင်မောင်ညာနာဖြစ်ပါတယ်။နောက်တစ်ခါဒီလိုက်တမိုင်းသူတေတီတူဖြစ်တဲ့ဒေါက်တာအောင်မျိုးဖြစ်ပါတယ်။ကိုကျွန်တော်တို့ဒီနေ့ဒီဆွေးနွေးမယ့်အကြောင်းအရာကဒီ2020ဒီရွေးကောက်ပွဲအလွန်မှာဒီနိုင်ငံရေးအရစိန်ခေါ်မှုတွေကဘာတွေဖြစ်လာနိုင်လဲဒီအကြောင်းအရာကိုအခြေခံပြီးဆွေးနွေးမှာပေါ့ဆိုတော့ဒီလက်ရှိအချိန်မှာရွေးကောက်ပွဲကပြီးဆုံးသွားပြီဆိုပေမဲ့လည်းရွေးကောက်ပွဲဒီရက်ကလည်းကျွန်တော်တို့ကြုံတွေ့နေရတယ်ပေါ့နော်ဆိုတော့ရွေးကောက်ပွဲဆိုင်အငင်းပွားမှုတွေရွေးကောက်ပွဲနဲ့ပတ်သက်ပြီးမကျေနပ်တဲ့ဒီတော့ဆိုမှုတွေကလည်းရှိနေတဲ့အချိန်မှာဒီနိုင်ငံရေးအရစိန်ခေါ်မှုတွေကဘာတွေရှိလာနိုင်လဲဆိုတော့ကျွန်တော်တို့ဒီအခြေခံပြီးဆွေးနွေးမှာဖြစ်ပါတယ်ဆိုတော့အရှင်ဆုံးတော့ကျွန်တော်ဒီဆွေးနွေးပွဲခေါင်းစဉ်ကိုပဲကျွန်တော်စပြီးတော့ဒီအခြေခံဆွေးနွေးတဲ့ကျွန်တော်ကဒီရွေးကောက်ပွဲအလွန်မှာဒီနိုင်ငံရေးအရစိန်ခေါ်မှုတွေကဘာတွေရှိလာနိုင်လဲပေါ့ဆိုနိုင်ငံရေးအကျက်တွေကိုရှိလာနိုင်တယ်ရှိတာဒီစိန်ခေါ်မှုတွေကကျွန်တော်ဒီအစိုးရမခွဲခင်ဒီလွတ်တော်တတိယဂျင်လွတ်တော်မခေါ်ခင်စက်ကြားမှာကြုံတွေ့ရနိုင်တယ်ရှိရဲ့စိန်ခေါ်မှုတွေကိုစပြီးတော့ဆွေးနွေးပေးနေတယ်ခင်ဗျာဆိုအရှင်ဆုံးတော့ကျွန်တော်ဒေါက်တာဂျန်မျိုးသိန်းကိုစပြီးဆွေးနွေးပေးနေကြပါတယ
်အဲ့တော့ဟိုကျွန်တော်အမြင်ပြောရရင်တော့ကျွန်တော်တို့ဒီရွေးကောက်ပွဲအလွန်ပေါ့လေเนาะကျွန်တော်တို့နောက်3လလောက်နေရင်ကျွန်တော်တို့လွတ်တော်အသစ်တွေအစိုးရအသစ်တွေလည်းပေါ်လာတော့မယ်အဲ့ဒီအခါကျတော့เนาะဟိုအရင်အစိုးရလက်ထက်မှာရှိခဲ့တဲ့ပေါ့လေเนาะစိန်ခေါ်မှုဟောင်းနေအချက်တဲဟောင်းနေကဆက်ပြီးတော့เนาะဟိုရှိနေအောင်မယ်အဲအထူးသဖြင့်တော့ကျွန်တော်တို့ဟလာဒီပြည်တွင်းရင်းရင်းနဲ့ပတ်သက်တဲ့အချက်တဲနောက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေအချက်တဲနောက်ပြီးတော့တရားဥပဒေစိုးမိုးရေးအချက်တည်းနောက်အာဂရီလိုက်စားမှုတိုက်ဖျက်ရေးအချက်တည်းနောက်ဗဟုအချုပ်ကံမှုလျှော့ချရေးအချက်တည်းဒီအချက်တည်းကြီးတွေကဆက်ပြီးတော့တော့ရှိနေဦးမယ်လို့မြင်တယ်အဲ့ဒီအပြင်နော်ဟိုနိုင်ငံရေးနဲ့လည်းဆက်ဆက်တယ်လို့ပြောလို့ရတဲ့နောက်ထပ်ကြီးမားတဲ့အချက်တည်းတစ်ခုကတော့ကျွန်တော်တို့ COVID နော် 19 အလွန်စီးပွားရေးပြန်လည်ထူထောင်ရေးဆိုတဲ့အချက်တည်းကြီးဟာလည်းပဲနော်လာမယ့်အစိုးရနဲ့လာမယ့်လွှတ်တော်တွေအတွက်ကိုနော်အင်မတန်မှကြီးမားတဲ့เนาะအချက်အတင်းဖြစ်လာလိမ့်မယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ်အဲ့တော့ဒါမဲ့ကာလမှာเนาะဟိုအဓိကအရေးကြီးတာကဘာလဲဆိုတော့ကျွန်တော်အမြင်ပေါ့လေကအစိုးရအဖွဲ့အနေနဲ့เนาะဗဟုချုပ်ကင်မှုကိုเนาะတိတိတသာရှော့ချနိုင်ဖို့လိုအပ်တယ်လို့မြင်တယ်နောက်တစ်ခုကเนาะလွတ်တော်တွေအနေနဲ့เนาะအစိုးရတွေကိုเนาะထိထိရောက်ရောက်เนาะတဲ့မှထိန်းချုပ်နိုင်ဖို့အမဖြစ်မနေလိုအပ်လာလိမ့်မယ်လို့မြင်တယ်အဲ့ဒီလိုတဲ့မှထိန်ချောင်းနိုင်ဖို့လည်းပဲ 我ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့ပြဋ္ဌာန်းချက်တွေအရာအခွင့်အရေးပေးပြီးသားဖြစ်တဲ့အတွက်ကြောင့်မလို့နော်ဒီပြဋ္ဌာန်းချက်တွေကိုနော်ပြည်တော်စုလွတ်တော်နဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်တွေအနေနဲ့နော်ထိထိရောက်ရောက်တုံးပြီးတော့နော်အစိုးရတွေကိုတတ်မှတ်ထိန်းချုပ်နိုင်ဖို့လိုအပ်လိမ့်မယ်လို့မြင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒေါက်တာအောင်မျိုးဒီပုံမှာဗာမ ्या သုံးသက်ချင်တာရှိမယ်ဒီအားနဲ့ပတ်သက်ပြီးတော့လေ
ဟိုပထမအချက်အနေနဲ့ကတော့ဟိုဒီအခုဟောပေါ့ဆရာဟောပေါ့နော်ဟိုဟောပေါ့ဒီဟိုဆရာဦးရမျိုးသိန်းကိုရမျိုးသိန်းပြောသွားတဲ့အချက်တွေအလုံးကိုကျွန်တော်ကသဘောတူပါတယ်အဲ့တော့ဒါကိုသဘောတူတယ်ကျွန်တော်တခြားဟိုထပ်ဟောပေါ့နော်ဒါပေမဲ့နည်းနည်းလေးတစ်ခုထပ်ဖြည့်ချင်တာကြတော့ကျွန်တော်ကဒီဟောပေါ့ credibility ဆိုတဲ့ကျွန်တော်တို့ကဟိုဟောပေါ့နော်ဒီဟိုသိက္ခာရှိမှုအတိုင်းတာပေါ့နော်သိက္ခာရှိမှုအတိုင်းတာပေါ့အခုကဒီအခုကျွန်တော်တို့ဒီလက်ရှိအာဏာရပါတီကလက်ရှိလွတ်တော်ပဲလေနော်လက်ရှိလွတ်တော်နောက်သူကမကူးခင်မှာသူကဒီအခုကအမျိုးသားရင်ကြားမရှိပဲနဲ့ရင်ကြားကွဲသွားတာပေါ့နော်ရင်ကြားကွဲသွားတဲ့ခါကျတော့ရင်ကြားကွဲသွားတဲ့ပြင်ကိုသူ့ကိုဒီဟလာ UIC ကိစ္စနဲ့ပတ်သက်လို့လဲဟလာဒီ EU တို့ဘာတို့ကစပြီးတော့ကျွန်တော်တို့ကဟိုပြောနေတာရှိတယ်လေဟလာပိုကောင်းတဲ့စနစ်ကိုလုပ်ဖို့နော်ဟလာအမေရိကန်နိုင်ငံဝင်ကြီးကလည်းဒါဝေဖန်နေတဲ့ခါကျတော့အဓိကရေးကြည့်တာကအဲ့ဒီ credibility ပုံရိပ်ကောင်းမှနောက်သူ့အတွက်ကကျွန်တော်ကောင်းပါလေအဲ့တော့ဒီဟာကအဲ့ဒီပုံရိပ်ကောင်းမှု credibility ကောင်းမှုအတွက်ကိုဒီကြားထဲမှာကျွန်တော်တို့ဟိုပါ USCB လဲဟလာမူရကျင့်တတ်အောင်လုပ်ရမယ့်ပြဿနာကြီးကရှိနေတယ်လို့ကျွန်တော်ထင်တယ်ကိုစောပိုင်းကိုရိုင်ပုသိပြောတာဒီအားလုံးကျွန်တော်လက်ခံတဲ့သဘောတူတယ် plus ခုနကျွန်တော်ပြောတဲ့ credibility ပေါ့နော်ငယ်ကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒါကြီးက
ဟုတ်ကဲ့
ဟိုပါလေခက်တင်လင်းကြီးအဆိုင်ခဲကြီးကိုဖြစ်ရှင်းမှုတူတယ်ဒါမှပဲကျွန်တော်တို့ကဒီပါတီကြီးနှစ်ခုကလည်းကျွန်တော်ဟိုပါပေါ့နော်ဟိုအခြေခဲကျွန်တော်ရွတ်သားမှာ
โอเคဆိုဒီမေးခွန်းပေါ်မှာပဲဟိုဆရာမောင်ညနာတစ်ချက်တော့ဆွေးနွေးပြပါအောင
်ကျွန်တော်တို့ဒီလက်ရှိရေကုတ်ဝဲအလွန်ပေါ့နော်ဖြစ်လာမဲ့စိန်ခေါ်မှုတွေကတော့2016နိုင်တော့စိန်ခေါ်မှုတွေအတိုင်းနဲ့အနည်းဆုံးတော့ရှိနေဦးမှာပဲတခုပို့လာတော့ခုနဆရာတို့ပြောတယ်လို့ပြောတယ်ပေါ့နော်ဒီကိုဗစ်ကိစ္စပေါ့နော်အဲပို့လာတယ်ပေါ့ပြောရရင်တော့ရေကုတ်ဝဲအစိန်ခေါ်မှုတွေကိုစိန်ခေါ်မှုအလန်တိုင်းကိုဝင်လူကြရဲ့ပွဲတော့ကျွန်တော်ပြောချင်တယ်ဘာလို့ဆိုတော့ကျွန်တော်နိုင်ငံမှာကစိန်ခေါ်မှုတွေက2016ခုနဒီဘက်တက်လာတယ်ကျွန်တော်တို့ဘာမှရော့မလောက်ဘူးပေါ့နော်သူတင်မှာတော့ဒီလက်ရှိဒရောလေအစိုးရအဖွဲ့ပြင်တော်တော်ဒီမှာမလုပ်ခင်မှာကျွန်တော်တို့ရင်ဆိုင်ရမယ့်အချက်တွေကတော့လက်ရှိဒီ၃လတွေမှာပေါ့နော်ဒီကောက်ပဲရတဲ့ကြောင့်လို့နောက်မကြည်ညိမှုတွေကိုလမ်းစလက်စလက်နာလေးကျွန်တော်တို့တွေ့နေရတယ်ပေါ့နော်တွေ့ရတဲ့ခါမှာအဲ့ဒါလေးကိုလက်ရှိဟိုဒီအစိုးရကလက်ရှိဒီကောက်ပဲကော်မရှင်ကဘယ်လိုလိမ္မာပန်းနဲ့ဆိုတာခိုင်ပြည့်ဖြည့်ရှင်းမလဲဆိုတာကလည်းအဓိကကြားတယ်ဒီကာလကဟိုကျွန်တော် 2016အော်အနာလက်ကလုံးတော့လေကျွန်တော်တို့ကဒီအစိုးရအသင်းနဲ့အောင်းနဲ့လက်ကောင်းကြီးမှာဒီနိုင်ငံတကာကဆွေးမှုတွေရှိတယ်လို့မျိုးပဲကျွန်တော်တို့ဒီကာလမှာလေကျွန်တော်တို့ကအဲ့ဆွေးမှုတွေတော့ရောပါပေမဲ့ဒီကိုဗစ်ကြောင့်ဖြစ်လာတဲ့ပြဿနာတွေရဲ့အော်ဒီကောက်ပွဲကြလက်ပွားဟမှုကြီးမားဆုံးလို့ပေါ့နော်ကြီးမားဆုံးလို့ခုဖြစ်လာမယ်ကန့်ကွက်မယ့်ကိစ္စတွေရာကျွန်တော်တို့နံပါတ်1ကတော့အစိုးဆုံးဒီဆိုင်ကြုံရမယ်ပြဿနာတွေဖြစ်ပါတယ်အော်ကျွန်တော်ထင်တယ်နောက်3လနေလေကိုဗစ်ကကျွန်တော်ဟိုပန်ဒမစ်ရဲ့သဘောတဘာဝရပြီးမယ်တော့မထင်သေးဘူးကြာဟိုပြောရရင်တော့အဝိတိလည်းလာကောင်းကနိုင်တယ်ပေါ့အကူဘိအလွန်မဟုတ်ဘဲနဲ့ကိုကိုဘိကာလာစီမံခံခွဲမှုကလည်းအစိုးရရဲ့စီမံခံခွဲမှုကအစိုးရကိုတော့အခုအစိုးရအဟောင်းနေမနောက်တဲ့အစိုးရအစ်စ်ကြောင်းတော့မှာဒီကိုဘိကာလာစီမံခံခွဲမှုကကတော့ဘူးသူကလည်းအဓိကကြောက်အောင်ပဲအဲ့ချိန်မှာဆိုရင်ကျွန်တော်တို့ကတနည်းပြည့်တဲ့အချိန်ဖြစ်တဲ့အတွက်ကိုဘိကာလာမှာတုံးဆွဲခဲ့တဲ့ဘတ်ဂျက်ကြီးကိုတုံးရတဲ့ဒီမှာဒီကျမိုင်းဝင်တဲ့အင်အားတွေကလည်းချိနေနေစေရောက်တဲ့ခါမှာတော်တော်လေးကျွန်တော်တို့ဟိုကင်တွေတက်မှစီမံခံခွဲတက်မှကျွန်တော်တို့ကဒီကျင်းလို့ကျွန်တော်နိုင်ငံရဲ့ဟိုရှိတဲ့အားနဲ့ကြော်လောနိုင်ငံလို့မြင်တယ်နောက်တစ်ခုကကြတော့ဟိုဆရာကြီးပြောသွားတာလေကျွန်တော်များများပြည်သူများပြည်သူကျွန်တော်တခုပဲပြပြောချင်မှာအဲ့ဒါကတော့တိုင်းသားရေးကိစ္စတွေပေါ့နော်တိုင်းသားရေးကိစ္စတွေကကျွန်တော်တို့စူကြပါဆိုကျွန်တော်တို့ဆိုရင်ဟိုမာဟိုပြည်နယ်တွေမှာဆိုလို့ရှိရင်ကျွန်တော်တို့တိုင်းသားတွေလည်းဟိုရလာတယ်ပေါ့နော်ကျွန်တော်တို့ဘာကြောင့်မလို့ဒီဒီမိုကရေစီကိုလိုလားတဲ့လိုလားတဲ့ဒီပါတီအဖွဲ့အစည်းတွေက1990တော်မှာ CRPP လိုအမျိုးတော်မှာရှိခဲ့သေးတာပဲဒီဘက်မှာဘာကြောင့်မလို့ဒီမိုကရေစီကိုဟိုချောင်းနဲ့နိုင်တူတူအဲ့လိုမိတ်ဖက်တွေမလုပ်ပြီးတော့ကျွန်တော်တို့ဒီကဒီလိုမှမပန်းနိုင်ဘူးဟိုမတော်နိုင်ရမှာလေအကြောင်းမလို့ဟိုတိုင်းသားတွေနဲ့ဟိုကြီးပြီးတော့ဆက်ဆံရေးပေါ့နော်ပူပြီးတော့ရင်ကြားစီရေးအတွက်တော့လာမယ့်အစိုးရတွေမှာလေခုနတိုင်းသားတွေကိုတကယ်လို့လက်နိုင်တဲ့နေရာပေးတွေကလည်းတော့ထင်တယ်ဟိုစိန်ခေါ်မှုတစ်ခုဖြစ်လာလိမ့်မယ်လို့ထင်တယ်မပေးဘူးဆိုလို့ရှိရင်လည်းတမျိုးဖြစ်မယ်ပေးမယ်ဆိုလို့ရှိရင်လည်းအစိုးရစီမံခံမှုတွေမှာအဟန္တာတွေဖြစ်ကောင်းဖြစ်လာနိုင်တယ်ပေါ့နော်အဲ့အမျိုးလည်းရှိနိုင်တယ်ပေါ့နော်နောက်ဆုံးတစ်ခုကတော့ခုနကပြောတဲ့ကိုဗစ်ကာလအလွန်စီးပွားရေးပေါ့ဟိုပြည်နယ်ထူထောင်ရေးကိစ္စလည်းအလွန်အရေးကြီးတယ်ကျွန်တော်တို့ဘာလို့ highlight လုပ်ရလဲဆိုရင်တော့ဒါဒီတစ်ကမ္ဘာလုံးမှာကျွန်တော်တို့ရင်ဆိုင်တဲ့ပြဿနာဖြစ်တဲ့ကာလကျွန်တော်တို့နိုင်ငံလုံးဟာမျိုးကဒီကိုဗစ်စီးပွားရေးကာလအလွန်စီးပွားရေးကိုပြန်လည်ဥပုံလို့ဆိုကိစ္စတော်တော်မလိုတဲ့ကိစ္စပဲနိုင်ငံတကာတော့2022လောက်မှာ ပုံမှန်ဒီ2019အချိန်ကိုပြန်ရောက်မယ်လို့မှတ်ထားတာကျွန်တော်တို့ကရောက်နိုင်ပါမလားเนาะရောက်နိုင်မှာကျွန်တော်ကန်ဆိုးတာတော့ရုပ်ောက်ပွဲနဲ့ပုံပြနေတော့ချုံတာဟုတ်ဗျာအဲ့တော့ policy အပြောင်းလဲတွေဒီကိုဗစ်ကြောင့်မလို့ကျွန်တော်လောက်ကန်ခွန်ဆုံးနေတဲ့ကိစ္စရဲ့လည်းကျွန်တော်တော်တော်ကိုကြီးမားတဲ့ဟိုစိန်ခုံမှုတွေလို့မြင်တယ်အဲ့ဒါတွေကိုဖြည့်ရှင်းနိုင်ပါမှဟောတော့လေဟိုဒီဒီ9နှစ်တာကာလတွင်ကဒီအစိုးရကဟိုနည်းနည်းလေးပို့ပြီးတော့စင်ကြီးလာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဟုတ်ကဲ့ဟု
တ်ကဲ့ဆိုတော့ဒီနေရာမှာကျွန်တော်ဒီဒေါက်တာအောင်မျိုးကိုကျွန်တော်မေးချင်တာကကျွန်တော်ဒီဒီရွေးကောက်ပွဲမတိုင်ခင်မှာတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီတက်မတော်ကောင်ရေးဦးစီးချုပ်ကလည်းဒီမှတ်ချက်တွေပြုလာရှိတယ်ဆိုတော့ဒီချိန်မှာမူတည်ပြီးတော့လည်းကျွန်တော်တို့ဒီပြည်သူတွေကြားထဲမှာဒီစိုးရိမ်ပူပန်မှုတွေဖြစ်တာလည်းရှိတယ်ဒါပေမဲ့ကျွန်တော်တို့ဒီရွေးကောက်ပွဲနေ့မှာတော့တက်မတော်ကောင်ရေးဦးစီးချုပ်ပြန်ပြောလိုက်တဲ့ဟာကတော့ဒါအောင်နည်းနည်းလေးပြန်ချင်းပြတ်လိုက်တဲ့သဘောနဲ့တက်ရောက်ပါရွေးကောက်ပွဲကိုဒီအတိမတ်ပြုမယ်ဆိုတဲ့သဘောမျိုးဒီရွေးကောက်ပြည်သူရဲ့ဆန္ဒကိုဒီလက်ခံမယ်ဆိုတဲ့ဟာကိုပြောရတာရှိတော့တက်မတော်နဲ့ဒီအနေနဲ့ပေါ့နော်ဆိုတော့တက်မတော်နဲ့လက်ရှိဒီစိုးရိမ်နဲ့ကြားထဲမှာရောဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးဘာတွေညှိနှိုင်းမှုဒီရွေးကောက်ပွဲအလွန်ကာလနဲ့ပတ်သက်ပြီးတော့ဘာတွေညှိနှိုင်းမှုရှိနိုင်တယ်လဲပေါ့ဆိုတော့တက်မတော်အနေနဲ့ရောဒီရွေးကောက်ပွဲအလွန်ကာလရဲ့သဘောထားမှာဘလို့ရှိနိုင်ကြည်ရှိတယ်လဲပေါ့ကြာတာရောသုံးသက်ပေးလို့ရအောင်ချက်တော့သုံးသက်ပေးပါအောင်ဒီပုံပါလေ
အဲသူကဒီလိုဗျာဟိုရှိတာပေါ့နော်ရှိတာပေါ့ဒီအခု NLD ပါတီကကျွန်တော်တို့ဒီလလာဒီဟိုပါပေါ့နော်တူပါပေါ့ဒီတောင်မြကန်းကိုညံသွားရင်အကြောင်းရင်းဟာတက်မတော်ကဒီပထမဆုံးကာကွယ်တက်မတော်ကာကွယ်စီချုပ်ပြောတဲ့စကားပေါ်မှာကျွန်တော်တို့ကမျက်ထုတ်ပါတော့နော်တကယ်တော့ဟိုပါပေါ့ဟိုပါပေါ့နော်ကွန်မြူနတီကတိကျမှတိပေါ့နော်အပြစ်မှာကြာတော့ကျွန်တော်ရက်ွက်ထဲမှာကြာတော့ဓာတ်တွေကိုရွာထဲမှာကြာတော့ဓာတ်ယူကိုကျွန်တော်တို့ကဟိုအနာသိမ့်မယ်နော်အဲ့တော့အသိမ့်မခံချင်ရင်ဒါမှမဟုတ်ဟိုပါပေါ့ညွန်ပေါင်းပေါ်မယ်အဲ့တော့အစိုးရဖွင့်နိုင်တဲ့ငါပါငါပေးဆိုတော့သူကဒီအကြောင်းကိုသူစစ်တပ်ကိုနင်းသွားတာပေါ့နော်အဲ့တော့တက်ကကျွန်တော်တို့မှတ်တဲ့မှန်တယ်ကိုကျွန်တော်ကမဝေဖန်လို့ဘူးအဲ့တော့တက်ကသူကသူပြောခွင့်ရှိလို့သူပြောတာသို့တော်လည်းပဲဒါကိုသူကအကြောက်တရားကြီးကိုဖုံးလိုက်ပြီးသွားတဲ့ခါကျတော့သူပြောခဲ့တဲ့အကြောင်းအရာကြီးအဒီအကြောင်းအရာကြီးရဲ့ဟလာ effect ကြောင့်ဖြစ်သွားတယ်ဆိုရင်တက်နဲ့သူနဲ့ကကျွန်တော်တို့ဟလာဟိုပြောရလို့ရှိရင်ဟိုကတက်ကလည်းသူ25ရာခိုင်နှုန်းရှိပြီးသားဆိုတဲ့ခါကျတော့ဒါပြီးတဲ့ခါမှာသူဒီ less like ရှုံးသွားတဲ့အနေထားပေါ့နော် energy ကိုကျွန်တော်တို့ check လို့ဖို့ပေါ့တက်ကို target ရဲ့ယူရချက်ကလည်းအနာရပါတီတွေကို check လုပ်ဖို့ဆိုပြီးတော့ထားခဲ့တဲ့ခါကျတော့ဒီ check and balance ကအရန်အောက်သွားပြီနော်တားနေသွားပြီအဲ့တော့ဘာပဲဖြစ်ပေါ့ဒီ channel တစ်ခုတက်ကတော့ on the on တဲ့နယ်ပဲတက်ကခံရမယ်ဖြစ်တဲ့အတွက်ကြောင့်မလို့ way through the brand relation တစ်ခုကိုတိစောက်နိုင်မှာမဟုတ်ဘူးအဲ့ဒါကျွန်တော်တို့နိုင်ငံရဲ့ကျွန်တော်တို့ဒီမိသားရင်းရာစီရဲ့အတွက်ပေါ့အရန်ထိခိုက်တယ်လို့ကျွန်တော်ကယူဆတယ်အဲကြောင့်မလို့ကျွန်တော်ကဟို NLD ပါတီတွေနဲ့တက်မတော်ပေါ်မှာကျွန်တော်တို့ approach ပေါ့ချိတ်ကပ်မှုကိုကျွန်တော်တို့ကဘာပေါ်တော့ကောင်းတဲ့ချိတ်ကပ်မှုအတွက်ကိုသူကကဥဆောင်ပြီးတော့ကျွန်တော်တို့ကလို့ရမယ်မလုပ်နိုင်လို့ရှိရင်တော့ကျွန်တော်အချိန်တွေကဟိုမကောင်းကောင်းစရာမရှိဘူးလို့ကျွန်တော်တွေးပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့ဆရာတော်ရံမျိုးသိနေတော့ဒီရုပ်ောက်ဘက်ဒီအလွန်ကာလမှာဒီတက်မတော်နဲ့ဒီလက်ရှိဆိုးရနဲ့ဒီဆက်ဆံရေးပေါ်မှာဘယ်လိုမျိုးကိုရှုမြင်တာမျိုးရှိလဲပေါ့ဒီလားလားအချိန်တွေလားလားကိုဗာမသုံးသက်ချင်တာရှိမှာဒီအချိန်တွေ။အဲ
ကျွန်တော်အမြင်ကတော့ဒါရုပ်ောက်ဘက်ရလက်ကိုအချိန်ရင်သူကထင်ရှားတာတော့ဒါပြည်သူတွေကဒီစစ်တပ်ရဲ့နိုင်ငံရေးမှာပါဝင်မှုကိုလုံးဝသဘောမတူဘူး။နောက်ပြီးတော့တော့စစ်တပ်အနေနဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးတာဝန်ကိုတီးခြားပေါ့လေ။တာဝန်ယူတာမျိုးကိုပို့ပြီးလိုလားတယ်။အဲ့ဒီအတွက်ကြောင့်လည်းပဲနော်ဟိုခုနပြောတဲ့ဒီစိုးရိမ်ပူပန်မှုတွေပေါ့လေ။စစ်တပ်ကပို့ပြီးတော့ဩဇာလွှမ်းမိုးလာမလား။ဒါမှမဟုတ်ဟလာအရင်တုန်းကလိုပဲဟလာအာဏာသိမ်းမှုတွေများဖြစ်မလားဆိုတဲ့စိုးရိမ်ပူပန်မှုတွေကနေပြီးတော့နော်ဒီရွေးကောက်ပွဲမှာဒီပုံဩပြီးတော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုမဲပေးခဲ့တဲ့လို့ပြောရင်လည်းပဲရတယ်ပေါ့လေအဲ့တော့ဒါပေမဲ့ကျွန်တော်တို့တစ်ဖက်ကရှိတဲ့အခါကျတော့လေဘာသာတွေ့လဲဆိုတော့အဲကျွန်တော်တို့နိုင်ငံရဲ့လက်တလုံးရင်ဆိုင်နေရတဲ့စိန်ခေါ်မှုအချက်အသေးတွေထဲမှာနော်ဒီခုနကျွန်တော်တို့အရက်ဖက်စစ်ဖက်ဆက်ဆံရေးအချက်အသေးကလည်းပဲအင်မတန်မှကြီးမားတယ်လို့ကျွန်တော်ကမြင်တယ်အဲကျွန်တော်တို့နိုင်ငံလိုမျိုးဟလာဒီအာဏာရှင်စနစ်ကနေဒီမိုကရေစီစနစ်ပေါ့လေနော်ဟိုအမေအာနာနဲ့အုတ်ချုပ်တဲ့စနစ်ကနေပြီးတော့တရားဥပဒေနဲ့အုတ်ချုပ်တဲ့စနစ်ကိုတွားတဲ့နော်ဖြစ်စဉ်မျိုးမှာနော်ဒီအရက်ဖက်စစ်ဖက်ဆက်ဆံရေးကအင်မတန်မှအရေးကြီးတယ်လို့မြင်တယ်။အဲ့ဒီအခါကျတော့ကျွန်တော်တို့ရွေးကောက်ပွဲမတိုင်ခင်ကာလမှာဟလာအရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေကြားမှာပုတ်တိုက်မှုတွေနော်တင်းမာမှုတွေဒါရှိခဲ့တယ်ဆိုတာဒါငြင်းမရဘူး။အဲ့တော့ရွေးကောက်ပွဲပြီးဟလာအစိုးရတင်းနဲ့လွတ်တော်တည်တည်မပေါ်မီကြားကာလမှာတော်မဖြစ်မနေလို့ဖို့လိုအပ်တာကတော့ခုနအရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေကြားမှာနော်ယုံကြည်မှုတည်ဆောက်ရေးပဲနောက်တစ်ခုကပုတ်ပွင့်လေးလေးညှိနှိုင်းဆွေးနွေးပြီးတော့ဟလာရှေ့ခရီးကိုဘယ်လိုဆက်ကြမလဲဟလာငြိမ်းချမ်းရေးပြဿနာကိုကျွန်တော်တို့ဘယ်လိုရင်ဆိုင်ကြမလဲနောက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေအချက်အလက်ကိုဘယ်လိုဖောက်ထွက်ကြမလဲနော်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကိုဘယ်လို ဟလာလက်တွဲပြီးတော့ဆောင်ရွက်ကြမလဲဒီချက်တွေကိုနော်ပုံမှန်လေးလေးညှိနှိုင်းဆွေးနွေးနိုင်ဖို့နော်အရေးကြီးလာလိမ့်မယ်လို့မြင်တယ်အဲ့ဒါအပြင်နော်ကျွန်တော်တို့အစိုးရတစ်တွေလွတ်တော်တစ်တွေပေါ်လာတဲ့အချိန်မှာဒီအရက်ဖက်စစ်ဖက်ဆက်ဆံရေးကိုနော်ပို့ပြီးတော့ကောင်းအောင်လုပ်ဖို့အရေးကြီးလိမ့်မယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ်အဲ့တော့ကျွန်တော်2016တုန်းကကျွန်တော်ဆွေးနွေးဘူးတယ်ကျွန်တော်ကဘလို့ဆွေးနွေးခဲ့လဲဆိုတော့အဲ့ဒီကာလမှာနော်ဒီအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကိုနော်ဒီအရဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေကြားဆက်ဆံရေးပိုကောင်းအောင်လုပ်နိုင်မဲ့နော်ပလက်ဖောင်းတစ်ခုအဖြစ်ကြောင်းပြလို့မရနိုင်ဘူးလားနော်အဲ့ဒီအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှာအရဖက်ခေါင်းဆောင်တွေစစ်ဖက်ခေါင်းဆောင်တွေတွဲဆုံပြီးတော့နော်မချေလဲတာတွေအမြင်သဘောထားမတူတာတွေဒါတွေကိုပုံပုံလေးလေးညှိနှိုင်းဆွေးနွေးနိုင်မယ်ဆိုရင်အယုံကြည်မှုတည်ဆောက်ရေးအတွက်ကောဟလာနားလည်မှုတည်ဆောက်ရေးအတွက်ကောအများကြီးအလုပ်ဖြစ်နိုင်မယ်တော့အဲ့ဒီလိုအချိန်လေးခေါင်းတစ်ခုကိုရပြီဆိုတဲ့နောက်မှာနော်တိုင်းနာခေါင်းဆောင်တွေဟာကျွန်တော်တို့တိုင်းနာလက်နက်ကိုင်ဖွဲ့စည်းကခေါင်းဆောင်တွေနဲ့ထပ်ပြီးတော့ချက်ရပြင်းပြဆွေးနွေးနိုင်မယ်ဆိုရင်ဟာကျွန်တော်တို့နိုင်ငံရဲ့ပြည်တွင်းစစ်နော်ရစဲရေးပြည်တွင်းရင်းချမ်းရေးနောက်ပြီးတော့အမျိုးသားပြည်လဲတင့်မြတ်ရေးအဲ့ဒီကနေတဆင့်နော်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့လမ်းကြောင်းကြီးရလဲပို့ပြီးတော့အားကောင်းလာမယ်လို့ကျွန်တော်ကတော့မြင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဟိုဆရာမောင်ညာတော့ကျွန်တော်ဒီနေရာမှာနည်းနည်းလေးတွေ့ဆက်ပြီးမေးချင်တာတော့ဆိုတော့ကျွန်တော်တို့ဒီဆရာဒေါက်တာရမျိုးသိန်းတို့ဆွေးနွေးတော့ဒီမှာကာလုံးရဲ့ခံကဏ္ဍပါလာတာရှိတယ်ဆိုတော့လက်ရှိချိန်မှာလူတွေစိတ်ဝင်စားတာကလည်းဒီဘူဂျုံမူကြီးမင်းအောင်လိုင်ရဲ့ဒီခံကဏ္ဍပေါ့ဆိုတော့ဒီနောက်ထပ်ဒီဆွေးရတဲ့တိုင်မှာသူဒီဘူဂျုံမူကြီးကာကျုပ်ဟိုကာဝေးဦးပြီးကျုပ်ကိုဆက်လက်လုပ်ဆောင်တာဒါမှမဟုတ်လို့ရှိရင်ရောဒီတခြားနိုင်ငံရဲ့ခံကဏ္ဍကိုကြောင်းနိုင်နေရှိလားဆိုတဲ့ဟာမျိုးလေးဒီစဉ်းစားကြတာလည်းရှိတယ်ပေါ့နော်ဆိုတော့လက်ရှိချိန်နေမှာဆိုတော့ဘူဂျုံမူကြီးမင်းအောင်လိုင်ရဲ့ခံကဏ္ဍကဒီအစိုးရဖွဲ့ရင်ကာလမှာဘလို့ဖြစ်လာနိုင်နေရှိတယ်နောက်တစ်ခါဒီပွဲစည်းပုံအခြေခံဥပဒေကြီးကဒီကာလုံခေါ်တင်နောက်မှာကာဝေးဥပဒေခန့်ရချင်းပိတ်စားရင်ကောဒါတွေရောဖြစ်လာနိုင်နေရှိတယ်ဆရာကဒါဒီပုံမှာဘလို့သုံးသက်ချင်တာ
နည်းနည်းရှုပ်ထွေးတဲ့အခြေအနေတော့ရှိတယ်ဗျာတော့ရင်ပြောရင်တော့ဒီကာလုံကကျွန်တော်တို့ခုနပြောတဲ့ဒီအရက်ပဲစစ်ပဲဆက်ဆံရေးတွေဆရာခုနပြောလို့ဒီကမိကကြားတယ်တခုတည်းသောဒါအခြေခံဥပဒေပြတာအခွင့်အရေးနဲ့ဖွဲ့စည်းကြတဲ့ platform တစ်ခုဆိုအမှန်ပဲဒီကြေတချောက်လုံးမှာလဲအဲ့ဒီ platform ကိုဒီဟိုလက်ရှိမှာသူရောအဲ့တော့အထူးသဖြင့်เนาะဟိုဟိုကောင်းကောင်းအသုံးမချနိုင်ဘူးပေါ့เนาะအဓိကကျွန်တော်တို့နိုင်ငံသားတွေအတွက်အသုံးချနိုင်ခဲ့တော့တင်တဲ့ဒီခုလာမယ်ဒီပဲအစိုးရတက်လို့တော့အတိတ်ကလည်းအဲပြောရရင်တော့သိမလွယ်ဘူးပေါ့เนาะဒါပေမဲ့သူတို့ဘလိုမျိုးပုံနိုင်လို့ရှိတယ်ဆိုတော့မျိုးစောင့်ကြည့်တော့ပေါ့နောက်တစ်ခုကအဲသူတို့ဒီတက်မလကောက်စီရဲ့ခန်းကဏ္ဍပေါ့เนาะခန်းကဏ္ဍကသူကတက်တဲ့ကျွန်တော်ဇူလိုင်မှာ2021ဒီလိုက်မှာကုန်ပြီးတော့ပေါ့နော်အဲ့တော့အစိုးရဖွဲ့ပြီးတော့ကျွန်တော်တို့လာပိုင်းနေပြီးတော့ကုန်မှာပေါ့အဲ့တော့ကျွန်တော်ထင်တယ်ဒီကာလုံးကဖွဲ့ပြီးပုံကခြေခံမှုတွေပြတ်ထန်ကြတန်တရားလဲနေရပေါ့နော်ကျွန်တော်တို့ကဟိုဘက်ကစစ်အစိုးရကဟိုဘုံမီတန်းရွှေကမြောက်ဘုံမီမြောက်နိုင်ကိုခန့်တာကြတာဖြစ်တဲ့အတွက်တကယ်အဲ့မှာကလေးကကျွန်တော်တို့ကခြေခံမှုတွေရဲ့ပေးထားချက်နဲ့တကယ်ညာမညီတော့အဲ့တော့တက်မကောက်ဦးစိုးကအရင်လာတာလားကာလုံးကညင်လာတာဆိုတာတကယ်ညာဒီနေရာမှာတန်တရားလဲနေအဲ့ရဲ့အကျိုးဆက်ကိုကျွန်တော်ခုလာမယ့်ကျွန်တော်ဒီ2021မှာကျွန်တော်အဲ့တက်တနာစပြီးတော့ဘာလို့ဆိုတော့ကမ္ဘာကောင်စီကဒါအခြေခံဥပဒေမှာပုံလင်ဟိုရှင်းလင်းစွာပြဋ္ဌာန်းမထားဘူးဟိုကာကျုပ်တက်မလကောင်စီကျုပ်ကိုအတိတ်ခံပြီးမှသူထွက်မှလာကာလုံးကနေမှာဘာလို့ရှင်းလဲခုနပြောတဲ့ကမ္ဘာကောင်စီကိုအတိတ်ရောက်လာပြီးမှဝင်ကြီးတွေခန့်ထားပြီးမှဒီကာနောက်ထပ်တက်မလကောင်စီကိုကြောင်းမလားဆိုတော့ကျွန်တော်လည်းကိုယ်ကရှင်းလင်းလို့မသိဘူးပေါ့တရားတခုတော့တက်မလကောင်စီကိုဒီအစိုးရအတိတ်နဲ့ဒီတို့တော့အတင်းမရှိရင်မှာတော့သူဒီဟိုအကောင်အသက်ဝင်နေလိမ့်မယ်။အခုသူရဲ့ခန်းကဏ္ဍကတော့ဘက်မှာမျိုးခံမဲ့နေရတယ်ပေါ့နော်။လူကျက်သမရအောင်ချင်းတက်ကတင်မဲ့ပုံမှုဖြစ်နေမှာကျွန်တော်ကတော့မညော်လင်ဘူးမထင်ဘူး။အားကြောင့်ဆိုတော့သူဒီရုပ်ဘဝဝယ်မတိုင်ငယ်ပြောခဲ့တဲ့စကားတွေရဲ့နောက်ရုပ်ဘဝဝယ်နေမှာပေါ့နော်။သူတက်မတော်နဲ့လက်ပြောလို့ရမယ်ပါတီကိုမဲထည့်ပဲဆိုတဲ့စကားကဟိုတော်တော်လေးတာသွားတယ်တကယ်ကြ။အဲ့ဒါဒီသူတို့ရဲ့မိုင်းသူတို့ရဲ့အတွေးခေါ်ကသူတို့ရဲ့ယူဆချက်ကသူဘလိုမျိုးနဲ့ပဲလက်ွဲဖြစ်နေဆိုတာမျိုးပေါ်နေတယ်ပေါ့နော်သူတို့စိတ်ထဲမှာရှိနေတော့အဲ့လိုမျိုးမပြောတင်ဘူးတကယ်ညာဘဲဆွတ်နဲ့ပဲတက်တယ်သူတို့ကကောင်းတဲ့လက်ွဲလို့ဟောက်မှာပဲလေမဟုတ်ဘူးလားအဲ့တော့သူတို့နဲ့လက်ွဲလို့မရတဲ့အစိုးရတက်ရင်တော့သူလက်မတွဲတော့ဘူးလားပေါ့နော်အဲ့တော့ဒါမဲ့ဒီအစိုးရအစ်တွတ်တော်အစ်တီတွေတက်မတော်နေဆက်ဆံရေးအခန်းကဏ္ဍကတော့တကယ်တော်တော်လေးကိုတတိသားဆက်ဆံရမယ့်အခြေအနေရှိတယ်လို့ကျွန်တော်မြင်တယ်မြင်တယ်ဆိုတော့ကျတော့ဒါပေမဲ့ဘာပဲပြောပြောကျွန်တော်ဒီအာဏာရဒီပါတီနေနဲ့သဘောထားကြီးစွာနဲ့ပေါ့နော်သဘောထားကြီးစွာနဲ့ဥပဒေညညွတ်စွာနဲ့တက်မတော်ရဲ့အခန်းကဏ္ဍကိုဟိုတက်နေတော့ပြည်မယ်ကျွန်တော်တို့အာဏာရပါတီခေါင်းဆောင်တွေနဲ့နိုင်ငံတကာမှာရှိတဲ့စစ်တပ်တွေတော့မှသွားပြီးတော့ကျွန်တော်တို့တက်မတော်ဟိုကြောင်းနေတော့တက်လို့တော့သွားပြီးတော့မမင်းဦးနေကြောသွားနေတာပဲကျွန်တော်တို့ဒီမှာရှိတဲ့နိုင်ငံတော်တက်မတော်လိုဟာမျိုးလိုနိုင်ငံတော်တိုင်ပင်ပို့လို့ပို့ခုလာမျိုးက မိမျိုးမှရှိတယ်စစ်တက်လို့လာမသွားပြီးတော့တမလောက်ကောက်ယူနဲ့ဒါမျိုးရှိရင်ကောက်ယူညီခေါ်သွားပြီးတက်ကိုသွားပြီးတော့သူနဲ့ထမင်းတူစားကြရဲဆံပါခင်ဗျာဒါဒီခုနကဒါလောက်နဲ့ရင်ကိုကျွန်တော်တို့ကရက်ပဲစစ်ပဲစစ်တယ်ကြီးဆောင်ရမှာအခြေခံအကြသူကိစ္စတွေဒါပေမဲ့ခက်တင်းတင်းနဲ့ပေါ့နော်ခက်ခေါ်ခေါ်ဆက်ဆံမယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်ဟိုကျွန်တော်တို့တက်မလောက်ပါမှလောမယ့်ကိစ္စတွေမှာကျွန်တော်ဘာမှတော့နိုင်မှာမသိဘူးကျွန်တော်တို့
ကဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်ချိန်ကတော့ကျွန်တော်9မိနစ်လောက်ကျန်သေးတယ်ပေါ့ဆိုတော့ဒီနောက်ဆုံးပေးဖို့လည်းကျွန်တော်သွားကြည့်ပါမယ်ဆိုတော့နောက်ဆုံးမျိုးကကျွန်တော်လက်ရှိကျွန်တော်ရှေ့မှာကျွန်တော်ဆွေးနွေးခဲ့တဲ့ဒီနိုင်ငံရေးစိန်ခေါ်မှုတွေရှိရင်နောက်ကဒီစီးပွားရေးစိန်ခေါ်မှုတွေရှိရင်နောက်ကဒီတိုင်းသားတဲ့ငင်းငယ်ရေးကိစ္စတွေရှိတယ်ကာလွန်ကိစ္စတွေလည်းရှိတယ်ပေါ့ဆိုတော့ဒါဒီလိုဒီစိန်ခေါ်မှုတွေမှာလည်းကျွန်တော်တို့ကလက်ရှိဒီအစိုးရကဒီကာလအတွင်းမှာဟိုဘာတွေကိုအဓိကထားလှုပ်ဆောင်သိပြီးနောက်အစိုးရနောက်ထပ်ဒီတက်တန်းတစ်ခုမှာကဘယ်လိုကိစ္စတွေကိုဖြည့်ရှင်းသင့်တယ်ပေါ့ဆိုတော့ဒီကာလအတွင်းမှာဘယ်လိုကိစ္စတွေကိုဦးစားပေးပြီးတော့လှုပ်ဆောင်သင့်တယ်နောက်ထပ်ဒီတစ်နောက်ပေါ်လာမယ့်လွှတ်တော်နဲ့နောက်ပေါ်လာမယ့်အစိုးရမှာတော့ဘလိုကိစ္စတွေကိုဥသာပြီးလုံဆောင်ဖြစ်နေဆိုတော့ကျွန်တော်တို့ခက်ချုပ်ပြီးဆွေးနွေးပြီးပါတော့ဆိုတော့ဒေါက်တာရန်မျိုးသိန်းကိုပဲကျွန်တော်အရင်စပြီးတော့ဆွေးနွေးပေးပြီ
အဲကျွန်တော်ကတော့ဟိုလွန်ခဲ့တဲ့9နှစ်ပေါ့လေလွန်ခဲ့တဲ့9နှစ်အစိုးရတက်တန်းအတွဲမှာနော်ဒီအစိုးရရဲ့အားနည်းချက်အားသာချက်တွေကိုဒီအချိန်မှာသိချပြန်သုံးသပ်ဖို့လိုအပ်တယ်လို့မြင်တယ်အဲ့တော့နောက်တစ်ခုကဘာလဲဆိုတော့ကျွန်တော်တို့က2021မှာဖွဲ့တဲ့အစိုးရဟာနော်အစိုးရသိဖြစ်ဖို့လိုအစိုးရသိဖြစ်ဖို့လိုတယ်ဆိုတာကအခုလက်ရှိအစိုးရထဲမှာရှိတဲ့ဟလာလုံရိတ်ကန်ရေးအားနေတဲ့ဆွတ်ဆောင်ရေးအားနေတဲ့ဝင်ကြီးတွေကိုကျွန်တော်တို့အစားတော်ပြစ်နိုင်မှုလိုအပ်တယ်နော်အဲ့ဒီလိုပဲနော်တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာရှိတဲ့ဝင်ကြီးချုပ်တွေအစိုးရဖွဲ့ဝင်ဝင်ကြီးတွေကိုလည်းအလားတူပဲဟလာပြောင်းလဲပြစ်နိုင်မှုလိုအပ်တယ်အဲ့ဒါမှသာလျှင်နော်ကျွန်တော်တို့ကတကယ့်အစိုးရတစ်ခုနော်ပြည်သူလူထုလက်ထဲကိုအနှင်းနိုင်မယ်လို့မြင်တယ်ဒါမဲ့9နှစ်နော်democracy federal ပြည်တော်စုတည်ဆောက်ရေးဆိုတဲ့ရည်မှန်းချက်เนาะနောက်ပြည်တွင်းငြိမ်းချမ်းရေးဆိုတဲ့ရည်မှန်းချက်နောက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေအကျတဲ့ကျော်လွှားရေးဆိုတဲ့ရည်မှန်းချက်တရားဥပဒေစိုးမိုးရေးเนาะအာဂရိလိုက်စားမှုတိုက်ဖြတ်ရေးဆိုတဲ့ရည်မှန်းချက်တွေကိုเนาะဟိုကောင်းကောင်းမွန်မွန်ပေါ့လေထိထိရောက်ရောက်ဖော်ဆောင်နိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ
်ဟုတ်ကဲ့ဒါတော့အမှုသုံးသက်လေးပါဒီပုံမှာ
အာဒီလိုပေါ့ဗျာဟိုပြောရမယ်ဆိုလို့ရှင်အဲ့ဒါတွေအားလုံးကခုနကကိုရမျိုးသိန်းပြောသွားတဲ့ဟိုပါပေါ့ဟာလာဒီပြဿနာလေပေါ့နော်ဟာလာဒီစိန်ခေါ်ချက်တွေပေါ့အဲ့စိန်ခေါ်ချက်တွေအားလုံးရဲ့အချုပ်ပေါ့အချုပ်ကတော့ဘာလဲဆိုတော့ကျွန်တော်တို့ကဒီဟိုပေါ့ဒီတွေးစီညင်ညွေးရေးပေါ့နော်တွေးစီညင်ညွေးရေးပေါ့ဟိုတက်မတော်ကော USDB ရောအားလုံးတွေးစီညင်ညွေးရေးပေါ့ကျွန်တော်တမိုင်းမှာဆိုလို့ရှိရင်ကျွန်တော်အရင်တော့ကျွန်တော်တို့ဒီအလောင်းဖရနီးကနော်ဗမာတွေရင်းသွင်းစုကြည့်လိုက်ဗမာတွေပြီးတော့ကျွန်တော်တို့ကဟိုရှမ်းကရင်တဖြည်းဖြည်းနဲ့ကျွန်တော်ဖြတ်သွားတော့နော်အဲ့တော့သဘောဒီသဘောပါပဲနော်အရင်ဆုံးကကျွန်တော်တက်မတော်နဲ့ဒီပြည်မမှာရှိတဲ့ပါတီကြီးနှစ်ခုကြားမှာရှိတဲ့တွေ့စီညီနေမှုကိုအရင်တိဆောက်အဲ့တော့ဘလို့တိဆောက်မလဲတိဆောက်မယ်ဆိုတာကပထမတစ်ချက်ကဥပမာဆိုတော့ဟလာပါတီချင်းချင်းဟလာဟိုတက်ခိုင်ဖွံ့ဖြိုးရေးပါတီကိုဖို့လို့ခေါ်တာမျိုးကိုဒါကိုလက်မခံဒါဒီ NLD ပါတီရဲ့သဘောထားမဟုတ်ဘူးဆိုတာကိုဒါကိုတရားချက်ထုတ်ပြန်နောက်တက်မတော်ကိုဟလာ sorry နော်ကျွန်တော်လည်းပြောတာမကောင်းဘူးဟိုစစ်ခွေးလို့ပြောနေတာမျိုးတွေကိုဒါကိုပါတီရဲ့သဘောထားမဟုတ်ဘူးဆိုတာတရားဝင်ထုတ်ပြန်ဒီလိုထုတ်ဒီလိုပြောလိုက်လို့ရှိရင်ဒါကိုကျွန်တော်ဝတရားနောက်ဆက်မှုနဲ့အရေးယူလို့ရတယ်ဆိုတာဒီဥပဒေပါပြဋ္ဌာန်းပေးတယ်ဒါတစ်ချက်ပေါ့နော်တက်မတော်ကဓာတ်ရီဒဏ်ရာရလို့ရှိရင်ကိုရဟုနာကိုဆရာပြောသလိုပေါ့ဗျာဖွဲ့စည်းပုံဆရာပြောသလိုတက်မတော်ဓာတ်ရီဒဏ်ရာရလို့ရှိရင်ချုပ်ဥပဒေကြည့်ရမယ်နော်နောက်တစ်ခုကသူ့ရဲ့ယက်တီချက်ဖြစ်တယ် EAO နဲ့ဟိုစစ်တပ်ဂျားထဲမှာဂျားနေပါတယ်ဆိုတဲ့မူဝါဒကိုအရင်ပြင်ရအဲ့ဒါဒီအလုံးကိုဒီ၃ခုကပေါင်းစည်းသွားမယ်ဆိုရင်ခုနနောက်ဦးစီးချုပ်အစ်စ်ခန့်ရင်းတယ်နော်အဲ့နဲ့ဒီနဲ့ပေါင်းရေးကလည်းလွယ်လွယ်ကူကူဖြစ်သွားတယ်။နှစ်မို့ဆိုလို့ရှိရင်တော့တက်မတော်မှာရှိတဲ့ကျွန်တော်ဝိုကိုဝိုကိုင်ဒီစကိုဒီစကိုင်လို့ခေါ်ပါ။ကာဝေးဌာနကောင်စီအမိတ်စေယုံအမိတ်ဆိုတဲ့ကာဝေးဌာနကောင်စီကြီးကနေပြီးတော့ဟလာဒီစိတ်မချဘူးဆိုရင်ဘူဂျုံမူကြီးမင်းအွန်လိုက်ကဟလာသူ့ဘာသာသူတက်တန်းတွေ့လိုက်ကာလုံးကမခေါ်ဘူးနော်။ဒါကသူကဖွဲ့စည်းပုံအခြေခံဥပဒေအခြေခံမူမှာလည်းပါထားတဲ့အခါကျတော့ဒီပြဿနာကသူကတက်လာတယ်ဖြစ်ဖြစ်နေနော်။အဲ့တော့ဒါကိုကြိုက်တယ်ရှိတယ်မကြိုက်တာရှိတယ်ဒါကိုတော့အရှိသတော့ကျွန်တော်မပြောတော့ပါဘူးနော်။နောက်တစ်ခုကတော့ကြည်ညိုနံမှုကလည်းဓမ္မဝင်လာမှာလေညညွသွားပြီဆိုဝင်လာမယ်မညညွဘူးကွာလေဆိုပြီးပါဟုတ်ကဲ့ဟုတ်ကဲ့အဲ့တော့နောက်ဆုံးပြောရမယ်ဆိုလို့ရှင်တော့ဗျာကျွန်တော်တို့အားလုံးရဲ့အချုပ်ကတော့ကျွန်တော်တို့ကဒီဟလာနော်ဟိုကိုဗစ်ကိုကျွန်တော်တို့ချိန်မုန်းဖို့အတွက်ကလည်းတက်မလို့မှရှိတဲ့စစ်တပ်ဖွဲ့နဲ့တက်ကဲအင်အားကိုကျွန်တော်တို့ကယူမှကျွန်တော်တို့ကရမှာလေဒါကြောင့်မလို့အကုန်ချုပ်ပြောလိုက်မယ်ဆိုလို့ရှင်တော့ဒီဟလာသုံးဘွဲ့ပေါ့နော်သုံးဘွဲ့ရဲ့စီလုံးညီညွမှုအရင်တိဆောက်ဖို့ဒီပဓာနာကြတယ်လို့ပြောပါလေကိုရမျိုးသိန်းပြောခဲ့သွားတာကိုကျွန်တော်အကုန်ထောက်ခံပ
ါဟုတ်ကဲ့ဟုတ်ကဲ့ဆရာမောင်ညနာဒီပေါ်မှာတစ်ချက်နှစ်ချုပ်လေးဆွေးနွေးပေးပါအောင်ဖက်တူတူချက်ချက်လေးပေါ့ကျွန်တ
ော်အစိုးရသိနေလွတ်တော်သိမပေါ်ခင်မှာတော့ဒီပဲအစိုးရနေအစိုးရကတော့ကျွန်တော်ဒီရုပ်ဘောပဲကာလမတည်ငြိမ်မှုမတည်ငြိမ်မှုတွေဖြစ်နေတဲ့အခြေအနေတွေကိုကျွန်တော်စိန်ခေါင်းရှိမယ်ကိုဗစ်ကမပြီးသေးတဲ့အတွက် ချုပ်ပြောရင်ကိုဗစ်ကာလာစီမံခန့်ခွဲတွေကိုဆက်ပြီးတော့ဒီသုံးလတွေမှာဆက်ပြီးတော့လုပ်ရမယ့်တဘောရှိတယ်။အဲ့လိုအခြေအနေနဲ့ပဲဘုဘက်ကိုအစိုးရတည်တော့တည်ပြီးသွားမှာပေါ့နော်။အစိုးရတည်တော့တက်မှာလဲပြောရင်တော့ကျွန်တော်လက်ထွက်ဆန်နေဟိုစိန်ခုံမှုပေါ့။အဲ့ဘာလဲဆိုတော့ခုနကပြောတဲ့ဟိုဘယ်လိုပဲစီရန်နေရပြည့်ပူပေါင်းလာအောင်လုပ်ဖို့လိုတယ်။သူရန်နေပါပဲနဲ့နိုင်ငံတကာရဲ့အသိမလွှဲဘူး။နောက်တစ်ခုကကျွန်တော်ဒီရခိုင်ပြည်နယ်မှာမကျင်းပနိုင်တဲ့လွတ်တော်နေရာတွေကိုလည်းဟိုအစိုးရအသိမရှိရင်လွတ်တော်အသိမရှိခင်မှာခုဒီနေ့ဆိုရင် AI ကျင်းရထုတ်တယ်လေ။ဂျာပြေရောက်ွယ်တုတ်ပြီးသူတို့ကူညီမယ်။တနိုင်ငံလုံးပြည့်ခဲ့ရစဲရေးတုတ်ပါဆိုတာမျိုးကျင်းရပါဆိုတာမျိုးဟိုစာရိုက်ထွက်လာတဲ့အခါမှာကျွန်တော်ဒီဟိုအဲ့နိုင်ငံအဲ့ပြည်နယ်မှာရှိတဲ့ဟိုမစ္စနာရှင်တွေအခွင့်အရေးပေါ့နော်။နိုင်ငံတော်အခွင့်အရေးမဆုံးရှုံးအောင်လို့ဒီကိစ္စကိုလည်းတုတ်ပြီးဘူးပူရဲပေါ့နော်။ဒါမှသာလေကျွန်တော်လွတ်တော်ဖွဲ့စည်းတဲ့ခါမှာအစိုးရတွေဖွဲ့စည်းတဲ့ခါမှာဆန္ဒတွေအားလုံးပြည်ပပေါင်းပေါင်းမှာပေါ့နော်။အဲ့လိုမျိုးကိစ္စလုပ်ပြီးလို့နောက်တစ်ခုကဟိုကျွန်တော်တို့နိုင်ငံမှာဟိုစီးပွားရေးပါပေါ့အဓိကတော့ဒီနိုင်ငံကကြီးလို့နေမှုတွေကကျွန်တော်တို့ဒီအစိုးရအပြောင်းလွတ်တော်အပြောင်းမပြားဒီကိုဗစ်ကာလမှာတော်တော်လေးပြောင်းလဲလာမယ့်သဘောရှိတယ်။အဲ့ဒီအခြေအနေတွေကိုကျွန်တော်တို့ကဘယ်လိုပြန်ပြီးတော့ဟိုနိုင်ငံကြီးမျိုးတွေပြန်ဝင်လာမလို့လုံးလဲဆိုရမလဲတကယ်တမ်းကျတော့စိန်ခေါ်မှုအကြီးပဲ။နောက်တစ်ခုကကျတော့အဲ့တော့ဒီကိုဗစ်ကာလမှာနိုင်ငံတော်ဘတ်ဂျက်ကြီးအများကြီးသုံးရတယ်။လိုအပ်တဲ့ပူသုံးရတယ်။တောရက်ကမှလာမယ့်အစိုးရအသိအနေနဲ့ဘတ်ဂျက်ကြီးမဲ့ပိုင်ဆိုင်ရာမှုကအရေးကြီးတယ်။အတက်လက်လွတ်ဆန်တာပဲကျွန်တော်ဘတ်ဂျက်ကြီးဘာလို့လုပ်မရဘူး။ကျွန်တော်မအောင်မြင်သေးတဲ့ဟိုငြင်းတွတ်တွတ်နေတဲ့အခြေခံမှုတွေပြင်ဆင်ရေးကိစ္စတွေက formal change တွေပေါ့နော်။ဒီအခြေခံမှုတွေပါအခမ်းအနားရတော့လက်ရှိလာမယ့်သုတ်တော်မှာဆိုတော့ဆင်မပြေနိုင်ဘူး။ဘာလို့ဆိုတော့20ရက်က90 90 90လောက်ပုံမှန်တိုင်းတော့မရှိရတဲ့အတွက်အဲ့တော့ informal change ဖြစ်တဲ့ဟိုခုနပြောတဲ့ဒီမှာဟိုအပြင်မှာတွေ့ဆုံဆွေးနွေးကိစ္စတွေလို့နောက်တစ်ခုကဒီဟိုပင်လုံးကွန်ဖရင့်လောဟာမျိုးတွေလို့နောက်တစ်ခုကဒီလိုအပ်တဲ့ဇောတွေကြာခံဖို့ဖို့တွေလို့စသဖြင့်ပေါ့နော်အဲ့တော့အဲ့လိုကိစ္စတွေမျိုးလောက်လုပ်မယ်ဆိုရင်ကိုကျွန်တော်ထင်တယ်ဟိုလက်ရှိလာမဲ့တွတ်တော်နဲ့အစိုးရဒီမှာမဲ့သူတောင်းဝန်ဒီပေါင်းပေါင်းလုပ်နိုင်မယ်အစိုးရနဲ့တွတ်တော်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာဆိုတော့ကျွန်တော်ဆွေးနွေးပွဲရတဲ့အချိန်ပြည့်သွားတဲ့ project ဒီကောင်မဲချက်မှာဖြစ်ပါတယ်အပါဝင်ဆွေးနွေးပွဲကြတဲ့ဒေါက်တာရန်မျိုးသိန်းဒေါက်တာအောင်မျိုးမောင်ညာနာအားလုံးကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာ
ကျေးဇူးပါ
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါ။နိုဗ ెంబ ာ3ရက်သမရရွေးကောက်ပွဲမှာမဲမတမမှုတွေရှိတဲ့ဆိုပြီးအထောက်ထားမပါတဲ့သမရဒေါ်နယ်ထရန့်ရဲ့ပြောကြားချက်တွေကိုထောက်ခံတဲ့ဆန္ဒပြပွဲအတော်များများကိုစနေနေ့မှာဝါရှင်တန် DC မှာကျင်းပနေပါတယ်။ Million Mega March Women for Trump နဲ့မဲခိုရာရက်ဖို့ Stop the Steal တောင်းဆိုပွဲအပါအဝင်သမရရွေးကောက်ပွဲမှာမဲမတမမှုတွေရှိတဲ့ဆိုရဲအထောက်ထားမဲ့ပြောကြားချက်တွေကိုထောက်ခံတဲ့စုဝေးဆန္ဒပြမှုအတော်များများကျင်းပဖို့အတွက်စီစဉ်ထားတာဖြစ်ပါတယ်။အကြိမ်နဲ့ရှင်ပြန်ရတဲ့ဘဲပြောင်းပြီးမဲထည့်လေးရှိတဲ့ပြည်내အတော်များများမှာမဲမတမမှုတွေရှိတယ်လို့ပြောပြီးဒီရွေးကောက်ပွဲမှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကသူ့ထက်မဲအသာစီးရနေတာကိုသမ္မတထရမ့်ကလက်မခံပါဘူး။ကိုရိုနာဗိုင်းရပ်စ်ကာယောဂါနဲ့ပတ်သက်ပြီးစောင့်ကြည့်မှတ်တမ်းတင်နေတဲ့ John Hopkins တက္ကသိုလ်စစ်တမ်းအရအမေရိကန်နိုင်ငံမှာတောက်ချာနေကတရအတွင်းကူးဆက်မှု38,000ခွဲကျော်နဲ့နောက်ထပ်ဆန်းကျင်တက်တင်ခဲ့ပါတယ်။ခြေစပရင်းတွေက3,000ခွဲကျော်ရှိခဲ့တာကြောင့်တောက်ကြနေမှာရာဂိုင်းနှုန်း20တိုးလာတာဖြစ်ကြောင်းလည်းအခုဆိုကူးဆက်ခံရသူ 10,800 ကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်ပါတယ်။သေဆုံးရသူကလည်း2,000ခွဲနီးပါးရှိပါတယ်။အမေရိကန်နိုင်ငံမှာအနောက်ပိုင်းကကယ်ဖိုးနီးယားနဲ့တောင်ပိုင်းကတက်ဆက်ပြည်နယ်တွေမှာဒီရောဂါကူးဆက်ခံရသူ10,000ကျော်နေပြီး Ohio, Iowa, Nebraska နဲ့ Indiana ပြည်နယ်အပအဝင်အနောက်လေပိုင်းဒေသတွေမှာတော့ကူးစက်မှုတွေတိတိတသားတိုးလာနေတာပါမြန်မာနိုင်ငံမှာတော့စနေနေ့အထိဆိုကိုဗစ် -19 အတည်ပြုလူနာ 68,000 ကျော်ရှိသွားပါပြီသေဆုံးသူပေါင်းက 1,552 ဦးရှိပါတယ်ကိုဗစ် -19 ကပ်ကာလမှာစိန်ခေါ်ချက်တွေရှိနေပေမဲ့အစိုးရကရခိုင်ဒေသတည်ငြိမ်ရေးဖွံ့ဖြိုးရေးကိုကြိုးပမ်းနေတယ်လို့အရှေ့အာရှထိပ်သီးအစည်းအဝေးတက်ရောက်နေတဲ့ဒေါန်ဆန်းစုကြည်ကအစည်းအဝေးမှာပြောကြားခဲ့ပါတယ်ထိုင်းနိုင်ငံမှာဘရင်စနစ်ပြုပြင်ပြောင်းလဲရင်းနဲ့အစိုးရကိုဆန့်ကျင်တဲ့အနေနဲ့စနေနေ့ညကမြို့တော်ဘန်ကောက်ရဲ့အထိမ်းအမှတ်ကျောက်တိုင်းနားမှာထောင်နဲ့ချီတဲ့ဆန္ဒပြသူတွေစုဝေးခဲ့ကြပါတယ်။2014ခုနှစ်စစ်အာဏာသိမ်းပြီးနောက်ပိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာနှုတ်ထွက်ပေးရင်းတဝင်းမီသားစုရဲ့အခမ်းကဏ္ဍကိုပြုပြင်ပြောင်းလဲရေးတွေလုပ်ဖို့အတွက်တောင်းဆိုနေကြတာဖြစ်ပါတယ်။တင်းင်းရင်းနေမနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရသက်ပါ။
This program has come to you from the Voice of America, Washington.